Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မတ်လ4ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လင်းပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေထိုက်ရိုက်နားဆင်နိုင်ပါတယ်။တနင်္လာညရဲ့အစီအစဉ်မှုကကျွန်မစုမမရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ဒုသမရဟာအစ္စရေးအစိုးရဝန်ကြီးအဖွဲ့ဝင်တဦးနဲ့ဒီကနေ့အင်ဂျီရောမှာတွေ့ဆုံပါမယ်။မြန်မာအကြက်တဲကိုပူးတွဲဖြည့်ရှင်းပေးဖို့ဩစတြေးလျနဲ့အာဆီယံအဖွဲ့ဝင်ခေါင်းဆောင်တွေကိုမြန်မာအရေးလှှရှားသူတွေကတောင်းဆိုကြပါတယ်။နိုင်ငံတကာမျိုးသမီးတတိရှင်များစုပွဲဒီကနေ့အမေရိကန်သမ္မတအင်ဂျီရောမှာကျင်းပဖို့ရှိပြီးမြန်မာနိုင်ငံကဥပဒေအကြံပေးဒေါ်မြင့်စုဝင်လက်ခံရရှိပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့အမတ်စုမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိပ်တန်းရောက်သတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်တပ်တော် AA အပါအဝင်ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့ကြားတရုတ်အကူအညီနဲ့ဆွေးနွေးမှုတွေမှာတော့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ရဲ့အရေးပါဝင်မှုမရှိပါဘူးလို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ AA ဒုတိယစစ်ဦးစီးချုပ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
ခိုင်ခင်ကိစ္စကိုပဲဆွေးနွေးတယ်ဆိုတော့ခိုင်ခင်ထဲမှာကဒီရှမ်းပြောင်းမှာရှိတဲ့ AA နဲ့ပဲသက်ဆိုင်နေတယ်ဟိုရခိုင်ပြည်ဘက်မှာရှိတဲ့ AA ကမပါသေးဘူး
ဒီသတင်းအပြည့်အစုံနဲ့အတူဒီလိုမျိုးစစ်ကောင်စီကအမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့နဲ့ဆွေးနွေးနေချိန်မှာပဲကချင်လွတ်မြောက်ရေးတပ် KIA နဲ့ကချင်ဘက်မှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။မွန်ပြည်သက်ပါတီအာဏာရှင်တိုက်ဖြတ်ရေးအဖွဲ့ကဒေသခံပြည်သူစစ်တချို့ကိုမကြသေးခင်ကနေစပြီးတော့ဖမ်းဆီးပြီးလက်နက်တွေစသိမ်းနေပါပြီ။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုရှုစားနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုကိုစုံဝင်းလိုင်းနဲ့ပြောပြပေးပါမယ်ရှင
်။အမေရိကန်ဒုသမ္မတကမလာဟာရစ်စ်ဟာအစ္စရေးအစိုးရအဖွဲ့ဝင်ဝန်ကြီးတဦးဖြစ်တဲ့ဘန်နီကန့်စ်နဲ့ဒီကနေ့မတ်လ4ရက်နေ့မှာသမ္မတအင်ဂျီရောမှာတွေ့ဆုံမှုရှိတဲ့အကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်။တွေ့ဆုံမှုအတွင်းဂါဇာမှာပါလက်စတိုင်းတွေထိခိုက်သေဆုံးနေရတဲ့အခြေအနေ၊ယာယီအပြစ်ခတ်ရစေးရေးနဲ့ဖမ်းခံထားရတဲ့ဒဇာကနေပြန်လည်ရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့ပြောပါတယ်။မနေ့မတ်လ3ရက်နေ့ကတော့ဂါဇာကမ်းမြောင်မှာအပြစ်ခတ်ရစေးရေးလှုပ်ဆောင်မှုဒုသမ္မတဟာရစ်စ်ကအစ္စရေးကိုဖိအားပေးတောင်းဆိုခဲ့ပါတယ်
။ Of suffering in Gaza.There must be an immediate ceasefire.
ဂါဇာမှာကြုံတွေ့နေရတဲ့ကြီးမားလာတဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတာကြောင့်အနည်းဆုံးသတင်းပတ်6ပတ်လောက်ချက်ချင်းအပြည့်ရကြဖို့လိုအပ်ပါတယ်။အဲ့ဒီအတွက်အစိုးပြုထားပြီးလည်းဖြစ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်တစားကနေပြန်လှုပ်အောင်လှုပ်ဆောင်နိုင်တယ်လို့စာနာရိတ်ခါအထောက်ပံ့နေလဲပို့ပေးနိုင်မှာဖြစ်ပါတယ်လို့ဒုသမရဟာရစ်ကမနေ့ကပြောသွားတာပါ။ဒါဟာအမေရိကန်အစိုးရတဲကထိတ်တန်းခေါင်းဆောင်တဦးအနေနဲ့ဂါဇာကအခြေအနေတွေလျော့ပါဂျော့ပါတွားရေးအတွက်အစ္စရေးရဲ့လုပ်ရက်တွေပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်တာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်မှာလူမဆန်တဲ့ဖြစ်ရပ်တွေနဲ့ကြုံတွေ့နေရတဲ့အပြင်ဆန္ဒမှုဆိုင်ရာကပ်ဘေးကြီးနဲ့ရင်ဆိုင်နေရတာကြောင့်အစ္စရေးအနေနဲ့ဆန္ဒရိတ်ခါအထောက်ပံ့နေစစ်စစ်နိုင်အောင်ဒုသမ္မတကမလာဟာရစ်ကအစ္စရေးကိုဖိအားပေးတောင်းဆိုခဲ့တာဖြစ်ပါတယ်။
ရုရှားနိုင်ငံအနောက်တောင်ပိုင်းဆာမာရာဒေသမှာရှိတဲ့ရထားလမ်းတရားတစ်ခုကိုပေါက်ခွဲလိုက်ပါတယ်လို့ယူကရိန်းကဒီကနေ့ပဲပြောလိုက်ပါတယ်စစ်ဘက်ဆိုင်ရာကုန်ပစ္စည်းတည်ယူပို့ဆောင်ရမှာအသုံးပြုနေတဲ့ခြားဘက်ကမြစ်ပေါ်မှာရှိတဲ့တရားတစ်ခုကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာလို့ယူကရိန်းစစ်ထောင်လိုင်းရေးဘက်ကပြောပါတယ်တိုက်ခိုက်မှုကြောင့်မို့လို့လူအသေးပြောက်မရှိပေမဲ့ရထားပြေးဆွဲမှုတွေကိုရပ်ဆိုင်းထားတယ်လို့ရုရှားရဲ့မီးရထားဌာနကသတင်းထုတ်ပြန်ထားပါတယ်လက်နက်ခဲယံမီးကြောက်ပြက်လက်နေပေမဲ့ရုရှားတို့ရဲ့ထိုးစစ်တွေကိုခုခံကာကွယ်နေတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့နှောင့်နှေးနေတဲ့အကူအညီတွေကိုထောက်ပံ့ပေးဖို့အနောက်နိုင်ငံတွေကိုမနေ့ကပဲတောင်းဆိုလိုက်ပါတယ်ရှင်
2020ပြည်နှစ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့မဲရလက်ကိုပြောင်းလဲပစ်ဖို့ကြိုးစားခဲ့တာကြောင့်သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့ပြည်နယ်အလိုက်ကျင်းပနေတဲ့ပါတီတွင်သမ္မတလောင်းပနာမရွေးချယ်မှုတွေမှာပါဝင်ရှင်ပြိုင်ွင့်ရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကဒီကနေ့မတ်လ4ရက်နေ့မှာဆုံးဖြတ်ချက်ချဖို့ရှိနေပါတယ်။မနေ့ဖြန်အင်္ဂါနေ့မှာကျင်းပမယ့်ပါတီတွင်ပနာမရွေးချယ်မှုတွေအတွင်းကော်လိုရာဒိုပြည်နယ်မှာရှင်ပြိုင်ွင့်မရှိဘူးဆိုတဲ့ပြည်နယ်တရားရုံးရဲ့တားမြစ်ချက်ကိုသမ္မတဟောင်းထရမ့်ကအယူခံဝင်နေတာဖြစ်ပါတယ်။ကော်လိုရာဒိုပြည်နယ်တရားရုံးရဲ့ဆုံးဖြတ်ချက်ဟာအမေရိကန်သမိုင်းမှာ တခါမှမဖြစ်ဘူးတဲ့မကြုံဘူးတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်မနေ့ကမှပြည်နယ်ပေါင်း16ခုမှာတပြိုင်တည်းသမ္မတလောင်းပနားမရွေးချယ်မှုတွေကျင်းပမှာဖြစ်တာကြောင့်သမ္မတဟောင်းထရန့်အနေနဲ့ Republican Party ရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ရှိမရှိဆိုတဲ့မရေမရာဖြစ်နေတဲ့ကိစ္စဟာနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ရှင်းရှင်းလင်းလင်းဖြစ်လာနိုင်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာ Republican Party တွင်တမရလောင်းပနာမရွေးချယ်ပွဲမှုကိုတော့မနေ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။တောင်ကိုရီလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်တဲ့ Nikki Haley အနိုင်ရပါတယ်။ဒါဟာတော့2024ပါတီတွင်တမရလောင်းရှင်ပြိုင်ပွဲတွေမှာ Nikki Haley အနေနဲ့ပထမဆုံးအနိုင်ရတာဖြစ်ပါတယ်။2020ရွေးကောက်ပွဲတွေကတော့တမရ Joe Biden ကမဲအရေးအတွက် 62 ရာခိုင်နှုန်းနဲ့အနိုင်ရခဲ့တဲ့ Washington DC မှာတော့ Democratic ထောက်ခံအများစုနေထိုင်ပြီးတော့ Republican Party အဝင်အဖြစ်နဲ့စည်ရင်းပေးထားသူက 23,000 လောက်ပဲရှိတာပါပြီးခဲ့တဲ့သတင်းပတ်တွေတောင်ကိုရီလိုင်းနာပြည်နယ် New Hampshire နဲ့ Iowa ပြည်နယ်တွေမှာကျင်းပခဲ့တဲ့ပါတီတွင်ပနာမတမရလောင်းရွေးချယ်ပွဲတွေမှာတော့တမရဟောက်ဒေါ်နယ်ထရန့်ကအနိုင်ရထားပြီးတော့ပြည်နယ်16ပြည်နယ်မှာ March 5ရက်နေ့အင်္ဂါနေ့မှာတရက်ထဲကျင်းပမဲ့ Super Tuesday လို့ခေါ်တဲ့ပါတီတွင်ပနာမရွေးကောက်ပွဲတွေကျင်းပပြီးစီးတဲ့အချိန်ထိအနည်းဆုံးသူဆက်ပြီးတော့ရှင်ပြိုင်နေအောင်မယ်လို့ Nikki Haley ကပြောပါတယ်ရှင်
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်အတန်းကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။မြန်မာနိုင်ငံရဲ့အကြမ်းတမ်းတဲ့ပြည်ပခါကိုဖြေရှင်းရမှာထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်ဖို့နဲ့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိအမှတ်ပြုဖို့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်နေတဲ့အာဆီယံအရှိတောင်အာရှနိုင်ငံခေါင်းဆောင်တွေနဲ့ဩစတြေးလျနိုင်ငံကိုမြန်မာအရေးလှုပ်ရှားသူတွေကဒီကနေ့တောင်းဆိုကြပါတယ
်
မဲဘုံမျိုးကမြန်မာအရေးဆန္ဒပြပွဲမှာမြန်မာအရေးတက်ကြွလှုပ်ရှားသူတွေအပြင်ကမ္ဘောဒီးယားနိုင်ငံသားတချို့လည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။အာဆီယံအရှိတောင်အာရှနိုင်ငံတွေကခေါင်းဆောင်နေတဲ့ဩစတြေးလျနိုင်ငံအကြ၃ရက်ကြာထိပ်သီးဆွေးနွေးပွဲကျင်းပနေတာမှာမြန်မာနိုင်ငံအတွင်းကအကြမ်းဖက်လို့ရတဲ့ကိုရပ်တန့်ခြင်းမရှိတဲ့အတွက်နိုင်ငံရေးအရာစစ်ကောင်စီကိုကိုးစားပြုတဲ့သူကိုဖိတ်ကြားခြင်းမပြုဖို့အာဆီယံရဲ့ဆုံးဖြတ်ချက်နဲ့အညီဒီထိပ်သီးဆွေးနွေးပွဲမှာလည်းစစ်ကောင်စီကိုဖိတ်ကြားခြင်းမရှိခဲ့ပါဘူး။မတ်လ၄ရက်ကနေ၆ရက်နေ့ထိကျင်းပမဲ့ဒီထိပ်သီးဆွေးနွေးပွဲဟာဩစတြေးလျနိုင်ငံကအာဆီယံရဲ့ဆွေးနွေးပွဲနိုင်ငံဖြစ်တဲ့နှစ်90ပြည့်အထိမ့်မှဖြစ်ပါတယ်ဒေတာပြင်းတရုတ်နိုင်ငံရဲ့ဩဇာလွန်မှုမှုရေပိုင်းနဲ့အငင်းပွားမှုတွေနဲ့မြန်မာနိုင်ငံအတွင်းကနိုင်ငံရေးအကြတဲ့တွေဟာထိပ်သီးဆွေးနွေးပွဲအတွင်းမှာလွှမ်းမိုးမဲ့အကြောင်းအရာတွေဖြစ်မယ်လို့ဒေတာတွင်ကိခတ်တွေကခန့်မှန်းနေကြပါတယ်ဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝမ်ကတော့အရှိတောင်အာရှနိုင်ငံတွေဟာရေကြောင်းလုံခြုံရေးကာကွယ်ရေးဆိုင်ရာစင်ခုံမှုတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အကြောင်းပြောဆိုသတိပေးသွားပါတယ်အာဆီယံနိုင်ငံတွေနဲ့ရေကြောင်းလုံခြုံရေးစီမံချက်တွေအတွက်အမေရိကန်ဒေါ်လာတန်180ကျော်ရန်ပုံငွေ3ဆွဲမဲ့အစီအစဉ်ကိုလည်းအစည်းအဝေးဖွင့်ပွဲမှာကြေညာသွားပါတယ်ခင်ဗျာ
18ချိန်မြောက်နိုင်ငံတကာအမျိုးသမီးတတိရှင်များစုချီးမြင်ပွဲအခမ်းအနားကိုတော့ဒီကနေ့မတ်လ4ရက်နေ့တနင်္လာနေ့အခုကျွန်မတို့ VOA မြန်မာပိုင်းကနေပြီးတော့အသံလွှင့်ပြီးတော့နိုင်ပိုင်းအကြာမှာပဲအမေရိကန်ပြည်ထောင်စု Washington DC မှာရှိတဲ့ American သမ္မတအင်ဖြူတော်မှာကျင်းပမှာဖြစ်ပါတယ်။သမ္မတဂရော Jill Biden နဲ့နိုင်ငံသားရေးဝန်ကြီး Anthony Blinken တို့ကအဲ့ဒီစုတွေကိုချီးမြှင့်ပေးသွားမှာဖြစ်ပါတယ်။ဒီနှစ်ထဲမှာတော့ဒီလိုမျိုးချီးမြှင့်တဲ့အမျိုးသမီးတတိရှင်နေထဲမှာတော့မြန်မာနိုင်ငံကဥပဒေအကြံပေးတဦးလည်းဖြစ်ပြည်သူတွေအတွက်တရားရေးပိုင်းမှာအခမဲ့ကူညီရှေ့နေလိုက်ပေးနေတဲ့ဒေါ်မြင့်စုဝင်းကိုရွေးချယ်ထားပါတယ်။ဒေါ်မြင့်စုဝင်းဟာနိုင်ငံတကာဥပဒေဖွံ့ဖြိုးရေးအဖွဲ့အစည်းIDLO မှာဥပဒေအကြံပေးအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့ပြီးတော့သူတည်ထောင်ခဲ့တဲ့ဥပဒေအကြံပြုအဖွဲ့ကနေတဆင့်ဥပဒေရေးရာကြောင်းသားတွေအခမဲ့ကူညီရှေ့နေလိုက်ပေးနိုင်မှုအတွက်တင်နန်းပေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံကြီးနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်မြန်မာနိုင်ငံအပြင်အာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်ဘယ်လာရှစ်ဘော့စနီးယားဟာဇီဂိုဗီနာကျူဘာအီကွေဒေါဂမ်ဘီယာအီရန်ဂျပန်မော်ရိုကိုနဲ့ယူဂန္ဒါနိုင်ငံတွေကအမျိုးသမီးတွေလည်းစုချင်းမြင့်ခံရမှာဖြစ်ပါတယ်။ကမ္ဘာတဝန်းမှာသူမတူတဲ့ရဲစွမ်းတတိရှိပြီးတော့ငြိမ်းချမ်းရေး၊တရားမျှတရေး၊လူခွင့်ရေး၊ကြားမှဒဏ်ယူညီမျှမှုတွေမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်စိတ်ခွန်အားမြင့်တင်နိုင်မှု ဦးစီးဦးဆောင်ပါဝင်ဆောင်ရွက်ပေးနေတဲ့သူတွေကိုရွေးချယ်ပြီးတော့အမေရိကန်နိုင်ငံသားရေးဌာနကနိုင်ငံတကာအမျိုးသမီးတတ်ထိရှင်များအဖွဲ့ကိုနှစ်စဉ်ကျင်းပနေတာဖြစ်ပါတယ်။အမေရိကန်အင်ဖြူတော်မှာကျင်းပမဲ့စုပေးပွဲကိုဓာတ်ရိုက်ထုတ်လွှင့်ချက်တွေနဲ့သတင်းပေးပို့ချက်အပြည့်စုံတွေကို VOA မြန်မာပိုင်းရဲ့အစီအစဉ်ရေဒီယိုရုပ်သံနဲ့လူမှုကွန်ရက်တွေမှာဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
အမေရိကန်နဲ့တောင်ကိုရီးယားရဲ့နှွေဦးကာလာပူးတွဲစီလက်ကျင်မှုတွေကိုဒီကနေ့စတင်လိုက်ပြီးမနေ့ကနဲ့နိုင်ရှင်ရင်ဒီနှစ်တပ်ဖွဲ့ဝင်အရေးအတွက်နှစ်ဆပုံများလာတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။နျူကလ িয়ার အပါအဝင်ဒုံးကျည်တွေနဲ့ပစ်ခတ်မယ်လို့မြောက်ကိုရီးယားရဲ့ချင်းချောက်ပြောဆိုမှုတွေကိုထိရောက်စွာလက်တုံ့ပြန်နိုင်ဖို့မဟာမိတ်နိုင်ငံတွေကြားလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ထိပ်ဖူးတတ်ဒုံးကျည်တွေတိစောက်နိုင်ရင်းနဲ့တခြားလက်နက်တွေကိုစမ်းသပ်ပစ်လွတ်မှုတွေလုပ်နေချိန်မှာပဲ Freedom Shield လို့အမည်ပေးထားတဲ့ဒီစီးရဲလက်ကျင့်မှုကိုမတ်လ၄ရက်ကနေ၁၄ရက်နေ့အထိ၁၇ရက်ကြာပြုလုပ်တာဖြစ်ပါတယ်။မဟာမိတ်လေတပ်တပ်ဖွဲ့တွေရဲ့၅ရက်ကြာနှစ်စဉ်တပ်ရင်းအဆင့်စီးရဲလက်ကျင့်မှုကိုလည်းစတင်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့မှာပဲပြောဆိုပါတယ်။စီးရဲလက်ကျင့်မှုတွေမှာလင်းတင်တင်မော်တွေနဲ့ဘုံကျဲလီရင်တွေကိုအမေရိကန်ရဲ့မဟာဗျူဟာမြောက်ပိုင်ဆိုင်မှုတွေပါဝင်နိုင်တယ်လို့တောင်ကိုရီးယားယုံဟပ်သတင်းကဖော်ပြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားရဲ့ပူးတွဲစီးရဲလက်ကျင့်မှုဟာနျူကလ িয়ার စစ်ပွဲကိုဥတီအဆန်းလက်ကျင့်နေတာသာဖြစ်တယ်လို့မြောက်ကိုရီးယားကဒေါသတကြီးတုံ့ပြန်ထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကတော့ဒီစီးရဲလက်ကျင့်မှုတွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုတံပြန်ဖို့အဓိကရည်ရွယ်တာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါတယ်ခင်ဗျာ။
ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ချနာဝတ်ကိုသူ့ရဲ့အစိုးရလက်ထက်စီမံကိန်းတစ်ခုကိုချမှတ်ပေးရမှာအဂတိလိုက်စားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့ထိုင်းတရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်2011ခုနှစ်ကနေ2014ခုနှစ်စစ်တပ်ကနေအာဏာမသိမ်းခင်အထိအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းရင်းလက်နဲ့အစိုးရတာဝန်ရှိရသူ9ဦးအပေါ်မှာဒေါ်လာ 6.8 တန်းကျော်တန်ဖိုးရှိတဲ့အခြေခံအဆောက်အုံစီမံကိန်းအတွက်လေလံလုပ်ငန်းတွေကိုမှန်မှန်ကန်ကန်ဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုပြီးတော့ဆွဆွဲထားတာဖြစ်ပါတယ်တရားရုံးချုပ်တရားသူကြီး9ဦးစလုံးကတော့စီမံကိန်းကိုလုံထုံးလုံနည်းနဲ့အညီဆောင်ရွက်ခဲ့ကြောင်းဆုံးဖြတ်ခဲ့တယ်လို့တရားရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အစိုးရရဲ့စဘာဝယ်ယူတဲ့အစီအစဉ်နဲ့ပတ်သက်လို့အဂတိလိုက်စားမှုနဲ့ထောင်နဲ့၅နှစ်စီရင်ချက်ချခံထားရတာကြောင့်2012ခုနှစ်ထဲကပြပမှာတင်းချောင်နေခဲ့တဲ့ဝင်းကြီးကျောက်ဟောင်းဟာတရခွင်ကိုမတက်ရောက်ခဲ့ဘဲနဲ့သူ့ရဲ့ကိုစားရှေ့နေကတက်ရောက်ခဲ့တာဖြစ်ပါတယ်ဝင်းကြီးကျောက်ဟောင်းရင်းလက်ဟာသူ့အစိုးရလက်ထက်အကျင့်ပြတ်ချဆမှုနောက်ထပ်ချမှုနယ်လည်းရင်ဆိုင်နေရပါတယ်သူ့ရဲ့အကိုဖြစ်သူထိုင်းဝင်းကြီးကျောက်ဟောင်းသက်ဆင်ရှင်နာဝက်ဟာလည်းအဂတိလိုက်စားမှုဆွဲချက်နဲ့ထောင်နဲ့ကြခံထားရကနေပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲခံဝင်ချက်နဲ့ပြန်ပြီးတော့လွှတ်ပေးထားပါတယ်ရှင်ထိုက်တန်းရောက်သတင်းတွေကိုကိုစုံဝင်းလိုင်းနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်ဆွေးနွေးမှုမှာရခိုင်ပြည်နယ်အရေးပါဝင်မှုမရှိဘူးဆိုတာကို AA အဖွဲ့ကနေပြီးတော့တုံ့ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်ရခိုင်တပ်တော် AA အပါအဝင်ညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီတို့ကြားတရုတ်အကူအညီနဲ့ဆွေးနွေးမှုတွေမှာတော့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ရဲ့အရေးပါဝင်မှုမရှိပါဘူးလို့ဆွေးနွေးပွဲမှာပါဝင်တဲ့ AA ဒုတိယစစ်ဦးစီးချုပ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ဆွေးနွေးပွဲမှာရှမ်းပြည်မြောက်ပိုင်းကအပြစ်ခတ်ရဲစဲရေးနေဆက်ကုံသွဲရေးနဲ့နေဆက်ဖျက်ကျော်ရာဇဝတ်မှုကင်းတွေကိစ္စကိုတော့အဓိကဆွေးနွေးခဲ့တာလို့ဆိုပါတယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဘွဲ့ကြားဆွေးနွေးမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်ရှင်
စစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဖွဲ့တို့ရဲ့အခုနောက်ဆုံးတရုတ်နိုင်ငံကဆွေးနွေးမှုတွေမှာအပြစ်ခတ်ရစဲထားတဲ့ရှမ်းပြည်မြောက်ပိုင်းကအခြေအနေတွေကိုအဓိကဆွေးနွေးတာဖြစ်ကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ရခိုင်တပ်တော် AA ဒုစစ်ဦးစီးချုပ်ဒေါက်တာညိုထွန်းအောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ
ကျွန်တော်တို့အခုအစည်းအဝေးတိုင်းကဟိုက်ကင်ရဲ့အရင်သဘောတူညီချက်တွေကိုဟိုဆက်လို့ဆွေးနွေးနေပါတယ်ဒီအပြစ်ခရစေပို့လို့ခိုင်မာဖို့အတွက်အဲဆက်လို့လက်ပြီးမှလုပ်နေပါတယ်နောက်တစ်ခုကတော့အဲ့ဒီအရင်အဲသဘောတူဒီချက်ထဲမှာပါခဲ့တယ်လို့ပဲအထူးသဖြင့်တော့ဒီတရုတ်မြန်မာနေစာနဲ့ဆက်စားတဲ့ကိစ္စရယ်ကြားပြန်လုပ်ငန်းကိစ္စတွေရယ်အကြပြန်လုပ်ငန်းတွေအဲဆက်လို့မရှိဖို့ကိစ္စရယ်ပြီးရင်အဲနောက်ထပ်ဒီနေစာဒေတာအထွက်ပေါက်တွေဘယ်လိုပုံစံမျိုးနဲ့မလဲအဲ့လိုမျိုးအခြေလက်တွေပါပါတယ်
AA ဖွဲ့နဲ့အတူ MNDAA ကိုကန့်တပ်ဖွဲ့ TNLA တပ်အန်းတပ်ဖွဲ့တို့စစ်ကောင်စီကြားရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့ပြီးနောက်ပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့မှာပဲအပြစ်ခတ်ရစဲဖို့သဘောတူခဲ့ကြတာပါအခုနောက်ဆုံးတွေ့ဆုံမှုမှာလက်တလော AA အဖွဲ့နဲ့စီရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ပတ်သက်လို့ဆွေးနွေးတာမရှိဘူးလို့လည်းဒေါက်တာညိုထွန်းအောင်ကပြောပါတယ်
အခုကျွန်တော်တို့အဲ့ဒီ hiking ကိစ္စကိုပဲဆွေးနွေးနေဆိုတော့အာ hiking ထဲမှာကဒီရှမ်းမြောင်းမှာရှိတဲ့ AA နဲ့ပဲအဲသက်ဆိုင်နေတယ်ဟိုရခိုင်ပြည်ဘက်မှာရှိတဲ့ AA ကမပါသေးဘူးဟိုလက်ရှိမြင်တဲ့အတိုင်းပါပဲတွေ့နေမြင်တဲ့အတိုင်းပ
ါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့တရုတ်နိုင်ငံကုမင်းမျိုးကဆွေးနွေးမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုထုတ်ဖော်ပြောခွင့်မရှိကြောင်းဒီကနေ့ပဲသတင်းတောက်တွေကို Viber ကတဆင့်ပြောဆိုထားပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစတိုက်ပွဲတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့ဒီကနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်တိုက်ပွဲတွေအတွင်စစ်ကောင်စီတပ်စခန်းအများအပြားနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်ကိုလည်းထိန်းချုပ်ထားကြောင်းလည်း AA ကကြေညာထားပါတယ်တရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာစီရေးတင်းမာလာနေတာနဲ့အမျှတရုတ်အစိုးရကကြားဝင်လာနိုင်ခြင်းရှိတယ်လို့ခန့်မှန်းမှုတွေရှိနေပေမဲ့ရခိုင်တပ်တော်ပြောခွင့်ရခိုင်သူခါကတော့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုတုံ့ပြန်ခဲ့တာပါ
ဆိုကဲဒင်ရမပရိုရှင်ဆိုတာကျွန်တော်တို့ဒီရခိုင်ဒေသတိဆိုတာဒီတရုတ်ပြည်နဲ့တို့ခါအာအမ်ဒန်ရှိဝိပါတယ်ဆိုကဲဒီမြန်မာနိုင်ငံရေးကိစ္စတိမှာဒီတချို့နိုင်ငံတိကဝန်တော့ပူညီဆောင်ရွက်ပြီးခဲ့ဆိုတဲ့ကိုအာကျွန်တော်တို့အနေနဲ့ဒီလေးစားဆိုတာနဲ့အသိမှတ်ပြုပါတယ်ကျေးဇူးလေးတင်ပါတယ်ရေကလေးကျွန်တော်တို့အာရခပြည်ဒီအတွင်းရီကိစ္စတိနဲ့ဒီလောက်စရာဟင်းဆိုတဲ့ကိုတို့ခါကျွန်တော်တို့ကဆဲလက်ပြီးကလောက်ဆောင်လာရဖို့ဖြစ်ပါတယ
်လက်ရှိအချိန်အထိရခိုင်မြောက်ပိုင်းကဘူးတီတောင်မောင်တော့ရသေးတောင်ပုံနှကြုံးနဲ့ရံမြဲမြို့နယ်တွေမှာစစ်ကောင်စီနဲ့ AA ကြားတိုက်ပွဲတွေပြင်းထန်နေစေပါတဆက်တည်းမှာအခုလိုတိုက်ပွဲတွေကြောင့်တိမ်းနဲ့ချီတဲ့ရခိုင်ဒေသခံတွေရိုဟင်ဂျာမွတ်စလင်တွေလည်းစစ်တံခံနေကြရပါတယ်စီရင်တင်မာနေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီကအတင်းအကျပ်စစ်မှုထမ်းခိုင်းတာတင်နန်းပေးတာတွေရှိနေတယ်လို့AA အဖွဲ့ကလည်းတက်သားအဖြစ်စုဆောင်းတာတွေရှိတယ်လို့သတင်းတွေထွက်နေတာပါ AA အဖွဲ့ပြောခွင့်ရခိုင်သူကကတော့အတင်းအကျပ်တက်သားစုဆောင်းတဲ့မူဝါဒမရှိကြောင်းနဲ့တွေးရှိရင်လည်းတိုင်ကြားကြဖို့တိုက်တွန်းခဲ့တာ
ပါရကုဏကပရိုဂျက်တဲ့သတင်းထောက်ပရိုလခတ်စမှာပါရီအာရဗေဒီပိုင်အာဖန်စီလာတွေဗေဒီပိုင်ခိုလိုက်ဆိုကိစ္စမျိုးတွေပါရန်ချန်ဒီကတော့ကျွန်တော်တို့ဘက်ကလုံးဝလုံးဝကိုမလုပ်ဆိုတော့ကိုအခိုင်အမာပရိုလိုရပါဒါပေမဲ့ဆိုရန်ပိုင်လုံးဖို့အတွက်ကျွန်တော်တို့မှာလုံးဝခွဲမပြုတခုခုရပိုင်တိတိကျကျအချဲလက်ဒီနဲ့သေချာတెంပရက်လာလို့စီစိတ်လို့ရဲချမ်းကိုတခုခုတရားရောက်ကကျူးလွန်ရေအရာစေမျက်စိကဖောက်ပြက်တွေဆိုကလေးကျွန်တော်တို့မှာတိတိကျကျအရေးယူဆောင်ရွက်ဖို့ဖိတ်ပ
ါပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းသွားလာမှုတွေကန့်သက်ထားတာကြောင့်စားနဲ့ရိတ်ခါနဲ့အခြေခံပစ္စည်းတွေရှားပါလာနေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်အခြေအနေတွေပိုဆိုးလာနေတဲ့ရခိုင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာနေရဲဆွန့်ခွာရသူအရေအတွက်ဟာလည်းအခုဆိုရင်နှစ်တန်းခွနှစ်သိန်းကျော်ရှိနေပြီလို့ခန့်မှန်းထားပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီနဲ့အညီနောင်မဟာမိတ်သုံးဖွဲ့တို့ဆွေးနွေးမှုကြားရခိုင်ပြည်နယ်အရေးမပါဝင်ဘူးဆိုတာကို AA ဖွဲ့ကနေပြီးတော့တုံ့ပြန်လိုက်တဲ့တဲ့ကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးဆွေးနွေးနေချိန်မှာပဲကချင်ဘက်မှာစစ်ရေးပဋိပက္ခတွေဆက်ပြီးပြင်းထန်နေတဲ့တဲ့ကိုတင်ပြပေးကြပါမယ်စစ်ကောင်စီကမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့နဲ့ဆွေးနွေးနေတဲ့အချိန်မှာပဲကချင်လူမျိုးရေးတက် KIA နဲ့ကချင်ပြည်နယ်ထဲမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်မန်စီမြို့နယ်မကြီးကုံရွာမှာရှိတဲ့စစ်ကောင်စီတပ်စခန်း3ခုကို KIA ကသိမ်းယူလိုက်ပြီးတဲ့နောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့တယ်လို့ဒေသတွေမှာလည်းတိုက်ပွဲကအတော်လေးပြင်းထန်နေပါတယ်ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံရဲ့ဂျာဝင်ညှိနှိုင်းမှုနဲ့စစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့တို့အပြစ်ခတ်ရက်စဲရေးဆွေးနွေးနေချိန်မှာပဲကချင်ပြည်နယ်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေတော့ပါတနင်္ဂနွေညပိုင်းမှာမန်စီမြို့နယ်ကတပ်စခန်းတချို့ကို KIA ကသိမ်းယူလိုက်တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောခဲ့တယ်လို့ဒီနေ့မနက်ပိုင်းမှာလည်းသူတို့တပ်စခန်းတချို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိနေကြောင်း VOA ကိုပြောပါတယ်
မန်စီမီနဲ့တကမချီကုန်တပ်စခန်းကတော့မနေ့ကမလာတင်းရနေမှာပေါ့နော်ညနေ9:00နာရီ6:00နာရီချင်းတော့မှာကျွန်တော်တို့ကေတက်ကနဲ့တင်းပါလို့ရပါပြီခန်းကတော့ဘူဟာကုန်းနဲ့ကာသိန်းပွဲတော့တုံးခုလောက်ရှိနေတင်းတယ်တို့ကဟိုတိုက်ရင်တော့တုံးခုတောင်ရှိတယ်အမိနာမှာတော့အဲ့ဒါကတော့3:00 4:00 နဲ့ညောက်မှာတင်းလို့ရတော့အော်ဒီနေ့ကတော့ဆက်ပဲတော့ရှိတော့အမေဒီနေ့အစိုးကြီးတော့နော်၃နိုင်ဝန်းကျင်တော့မှာတော့ကျွန်တော်တက်ကြီးစစ်နေတက်ခံတယ်မှာဟိုတတ်တတ်ရအောင်ဒီကြောင့်နဲ့ဘုံကခြေတော်ခြေနေလို့ရှိပါတယ
် KIA ရဲ့တက်ရင်စက်နစ်ဟာမန်စီမြို့နယ်အတွင်းမှာတည်ရှိတာဖြစ်ပါတယ်ဒီနှစ်ပိုင်းအတွင်းမန်စီမြို့နယ်အတွင်းကမန်ဝင်းကြီးဘလောင်ဒိန်စာကိုက်ထိတ်ဂေါငူယံစီခန်းကြီးစတဲ့စခန်းတွေကို KIA ကသိမ်းယူထားပါတယ် ဒီအပိုင်းမှာတော့ဖားကန့်မြို့နယ်တာမခန်ဘက်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းလဲဘူမကြီးနော်ဘူးကဆက်ပြောပါတယ
်ဟုတ်ကဲ့ဖားကန့်ဘက်ကအခြေအနေကတော့ခုတိုက်ပွဲတော့ဆက်ပြစ်နေတော့မဖြစ်ပါဘူးဟိုတာမခန်စခန်းတွေကိုအဲပြင်းတော့တော့မရသေးဘူးတိုက်ပွဲတော့ဆက်ပြစ်မှဖြစ်နေတော့ဖြစ်ပါတယ်ဒီနေ့ဟိုဂျက်ဖိုက်တာနဲ့ဘုံလာကျဲတဲ့ဒီသားတော့ရှိပါတယ်ဆက်ပါတယ်ရင်းဆက်တစ်ပက်မှလည်းဒီဘက်နဲ့အစိုးကြီးပေါ့သုံးနိုင်ရင်းကြော်ချင်းမှာအဲအမေချောင်းနဲ့ဘုံလာကျဲတဲ့ရှိပါတယ်အမချင်းနာခရဲတဲ့မှာရင်းဆက်နေပြန်တော့တက်ပွဲမရှိဘူးဆက်တစ်မှလည်းတက်ပွဲမရှိဘူ
းတာမခန်တိုက်ပွဲဟာဖေဖော်ဝါရီလ29ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးတော့ KIA ပူးပေါင်းတပ်တွေကရဲစခန်းကိုသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်စခန်းကိုဆက်လက်တိုက်ခိုက်နေတာပါဖကန်ဒေသခံတူကတော့ဒီအပိုင်းမှာတာမခန်ကရက်ကွက်၄ခုလောက်မိရှုခံနေရကြောင်းပြောပါတယ
်ကျွန်တော်လည်းဒီမှာသိဆောင်ခဲ့တာပဲဒီမော်လာတော့ကတော့ပထမပြစ်လို့ခတ်လို့ကြည့်တာကတိမ်အိမ်ပဲရှိတယ်အခုကတော့ရက်ကွက်၃နဲ့ချူတယ်ရက်ကွက်၄နဲ့ချူတယ်အခုကရက်ကွက်၅ရက်ကွက်၇နဲ့ချူပြီးတယ်ပြစ်ပတ်ကြည့်ပေါ်မှာထပ်ထဝိုင်းထားတာကစစ်တပ်ကတရားမှမဆက်လာဘူးကျွန်တော်တို့ကိုလမ်းမောင်းထုတ်တာလဲ DDM နဲ့ကြည့်ရတယ်ဗျဟေးအယူအဆမှလည်းသူတို့ပဲရှိတာပဲအဲ့ဒါပထမရှိတယ်ဆိုတော့ဆရာပြောလိုက်တော့ဒီကောင်ကတခါတခါသူတို့လက်ကျဲတယ်မနေ့ကကျွန်တော်အပန်းချနေတာပဲဘုံလာကျဲရ
ဒေတာရင်းသတင်းမီဒီယာတချို့ကတော့စစ်ကောင်စီတပ်နဲ့ရှမ်းနီပြည်သူစစ်တပ်တွေကမီးရှို့တာဖြစ်ကြောင်းဖော်ပြကြပါတယ်တခြားဖက်ကန်ဒေတာကန်တူကတော့စစ်ကောင်စီတပ်ကဖေဖော်ဝါရီ29ရက်နေ့ကစတင်ပြီးတော့နေ့စဉ်ဆိုသလိုလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့ကြောင်းနဲ့တာမခန်အပြင်ဟောင်ပါရွာကပါစစ်ဆောင်နေရကြောင်းပြောပါတယ
်ဘုံကတော့တရက်နေ့ပဲလွတ်တရက်နေမှာအဲ့မနေ့ကတင်းတီရောပြန်ကျဲရတာဒီနေ့မနေ့ကနှစ်ခေါက်လာပါဟောင်းပါပဲပြေးရပြေးရအဲကျန်တဲ့ဟိုနောက်ပါဟိုတော့ပြောတော့ပြေးသေးပါအဲ့ဘက်မှာအဲ့ဘက်မှာဆက်ဆောင်နေပေါ့ဆောင်နေကြတာလူကတော့များ2,300ရှိနေတာ
ကချင်ပြည်နယ်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်ထားတာတော့မတွေ့ရပါဘူးတာမခန်တိုက်ပွဲဟာဖေဖော်ဝါရီလ26ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးတော့ KIA နဲ့ KPDF ပူးပေါင်းတပ်တွေက29ရက်နေ့မှာရဲစခန်းကိုတင်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်စခန်းကိုဆက်လက်တိုက်ခိုက်နေတာတပတ်ကျော်တိုင်မြင့်လာပြီဖြစ်ပါတယ်ဖကန်မြို့နယ်ကဝေခါနဲ့နန်တိန်တပ်စခန်းတွေကိုတော့ဒီနှစ်စမ်းမှာ KIA ပူးပေါင်းတပ်တွေကသိမ်းယူထားခဲ့ပါတယ်ခင်ဗျာ
ဒါကတော့ကချင်ဘက်ကစီရေးအခြေအနေကိုစီသူပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့မွန်ပြည်သက်ပါတီအာဏာရှင်တိုက်ဖြတ်ရေးအဖွဲ့ကပြည်သူစစ်တွေကိုစပြီးတော့ဖမ်းဆီးပြီးလက်နက်သိမ်းတာတွေလုပ်နေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်စစ်ကောင်စီကိုဆန့်ကျင်မှုအတွက်မွန်ပြည်သက်ပါတီကနေခွဲထွက်ခဲ့ပြီးတဲ့နောက်မွန်ပြည်သက်ပါတီအာဏာရှင်တိုက်ဖြတ်ရေးNMSPAD အဖွဲ့ကနေပြီးတော့ဒေသခံပြည်သူစစ်တချို့ကိုမကြသေးခင်ကနေစပြီးတော့ဖမ်းဆီးတာလက်နက်သိမ်းတာတွေလုပ်နေတယ်လို့အဖွဲ့တွားတာဝန်ရှိသူက VOA ကိုပြောပါတယ်အဲ့လိုမျိုးဖမ်းဆီးနေတဲ့တစ်ချိန်တည်းမှာပဲမွန်ပြည်သက်ပါတီအာဏာရှင်တိုက်ဖြတ်ရေးအဖွဲ့ဝင်တွေရဲ့မိသားစုဝင်တချို့ကိုစစ်ကောင်စီဘက်ကပြန်ပြီးတော့ဖမ်းတာတွေရှိတယ်ဆိုတော့သတင်းတွေလည်းထွက်ပေါ်နေပါတယ်မွန်ပြည်နယ်ကစီရေးတင်မာမှုနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးပြောပြပေးပါမယ်ရှင်
ဒေသခံပြည်သူစစ်တွေဟာစစ်ကောင်စီကိုအားပေးထောက်ခံနေတာကြောင့်မကြသေးခင်ကစဖမ်းဆီးတာလက်နက်သိမ်းတာတွေစလုပ်ခဲ့တာလို့မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NMSPAD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ပညာမောင်က VOE ကိုပြောပါရယ်ပြီးခဲ့တဲ့စနေနေ့မှာပဲမူရုံမြို့နယ်ကမာဝက်မြို့စိန်တောင်ရက်ကွက်ပြည်သူစစ်ခေါင်းဆောင်နဲ့ကော့ပီထော်ရွာပြည်သူစစ်ခေါင်းဆောင်၃ဦးကိုဖမ်းဆီးပြီးတော့သူတို့ရဲ့တနက်15လက်နဲ့ကြီးစံတွေသိမ်းဆည်းလိုက်တယ်လို့လည်းပြောပါရယ
်မနေ့ကျတော့ကျွန်တော်တပ်ပေါ်နေတာဒီကော့ပီထော်နဲ့ဒီကမ္ဘာကမ္ဘာစင်တာကိုရှိပြည်သူစစ်ရဲ့လက်နက်တွေကိုကျွန်တော်သိလိုက်တယ်။ဟုတ်သူကောင်းဆောင်တုံးနဲ့ဖမ်းဆီးလိုက်တယ်။စစ်ကောင်စီရဲ့တောက်တန်တရှိနေပြည်သူစစ်တွေပြည်သူစစ်တွေအားလုံးအခုချိန်ကစပါဘူးလား။ဒီသူတို့ရဲ့လက်နက်တွေကိုကျွန်တော်တို့ဖွဲ့စည်းလို့ရအောင်ပေးဖို့
NMSPAD အဖွဲ့ဟာမုဒုံမြို့နယ်၊ကြိုင်မျောမြို့နယ်၊တန်ပြူစဲမြို့နယ်နဲ့ရေးမြို့နယ်တွေမှာຫນွေဥတော်လိုင်းအင်အားစုတွေနဲ့ပူးပေါင်းပြီးစစ်ရေးလှုပ်ရှားနေတာပါ။ပြည်သူစစ်တပ်ဖွဲ့တွေကိုဖမ်းဆီးလက်နက်သိမ်းတဲ့နေ့မှာပဲအဖွဲ့ဝင်တချို့ရဲ့မိသားစုဝင်တွေကိုမုဒုံမြို့နယ်အဘစ်ကြီးရွာအခြေစိုက်အမြောက်တပ်318တရင်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်း NMSPAD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ပညာမောင်ကပြောပါတယ
်။ဒီကိစ္စတစ်ပြီးနောက်ပိုင်းတော့ဒီတရားဖွဲ့ဝင်တွေရဲ့ဒီမီတာစုပေါ့နော်မီတာစုကိုဒီညီမညီမတွေနောက်တော့ဒီသူတို့မိတွေကိုဖန်စီပေါ့တော့တော3ယောက်ပေါ့နော်ဖန်စီခေါ်ဆောင်တာရှိပါဘာသူတို့ကဒီလုပ်ငန်းနဲ့ဘာမှပတ်သက်တာမရှိပါဘူ
းဖန်စီခံရသူတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့မပြောပါဘူးဒေသခံတိုင်းရင်းသတင်းဌာနဖြစ်တဲ့ Independence Moon News Agency ကတော့ဖန်စီခံရသူတွေရဲ့မှာ NMSPAD ရဲ့နိုင်ငံရေးစီရေးဦးဆောင်ဖွဲ့ဝင်နိုင်ကြည်ဆန်းရဲ့ညီမဖြစ်သူမူရုံမြို့နယ် တောင်ပကြီးရွာမှာနေထိုင်တဲ့ဒေါ်မြင့်ဆန်းတို့ပါဝင်ကြောင်းဖော်ပြပါဗယ်ဒေသခံတယောက်ကတော့ဖမ်းဆီးခံရသူတွေပြန်လွတ်မလာသေးဘူးလို့ပြောပါဗယ်ဒေါ်မြင့်ဆန်းဟာကွန်ကဗီကြီးရွာအစိုးရကျောင်းမှာမူလာရန်ပြတင်ကြားနေသူဖြစ်ပြီးနိုင်ငံရေးနဲ့ဆက်နွယ်မှုမရှိဘူးလို့လည်းနှိစက်သူတွေကပြောပါဗယ်မွန်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရဒေါက်တာအောင်မြတ်ကျော်စင်ကတော့ဖမ်းဆီးမှုသတင်းကိုအတိမပြုနိုင်ကြောင်းပြောပါဗယ်
မဟုတ်တော့ပါဘူးရှင်မရဲ့အခုကျွန်တော်ဒီသလားတော့တချို့ပါရရဘူးတချို့ဟိုဖြစ်ရင်တော့လမ်းပြောပါတယ်နော်သူတို့ဒီလိုမျိုးဟာရရတချို့ fake news နေနဲ့ပါပါလိမ့်မယ်အမျိုးကြီးချာနော်အတူသူတို့ပါဖြစ်တယ်ရုပ်ခတ်တယ်ရုပ်လာဒီဘက်ကဟိုပါလိမ့်အဖမ်းနေရောဆိုဒီဘက်ကလည်းဆက်ဆွဲတတ်ပါတယ်အဲ့ဒါတော့မဟုတ်တော့ပါဘူးရှင်မနော်
ဖန်စီခံရတယ်လို့သတင်းထွက်နေသူတွေနဲ့ပတ်သက်လို့တက်ဆိုင်ရာမိသားစုတွေကိုဆက်သွယ်လို့တော့မရသေးပါဘူး။ဖန်စီမှုတွေအပါအဝင်မွန်ပြည်နယ်ကစီးရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး
။မခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီစစ်ကောင်စီတက်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေနေမြေရှင်းလင်းရေးလုပ်ခဲ့တဲ့ဒဇယ်မြို့နယ်တွေမှာတော့ဒေသခံတချို့တပ်ဖြတ်ခံထားရတယ်လို့နေကန်တချို့ကပြောပါတယ်စစ်ကောင်စီနဲ့ပြူစော်တီပူပေါင်းစစ်ကြောင်းတွေထွက်သွားပြီးတဲ့နောက်မှာတော့ခန္ဓာကိုယ်ဖျက်ဆီးခံထားရတဲ့အလောင်းတွေကိုရှာဖွေတွေ့ရှိတာလို့အကူအညီပေးနေသူတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မမျှဒဇင်အောင်ပြောပြပေးပါမယ
်ဒဇယ်မြို့နယ်ကဒူးမနေမြေရဲစခန်းကိုကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်တာမှာတပ်ဖြတ်ခံရတာတွေကျေးရွာတွေဖျက်ဆီးခံရတာတွေရှိခဲ့တဲ့အကြောင်းစစ်ဘေးရှောင်ကူညီသူတွေနဲ့ဒေသခံတွေကပြောပါတယ်ကဒူးမကျေးရွာကိုရေဦးနယ်ဘက်ကနေရောက်လာတဲ့ခလာရ81နဲ့ခမာရ98တို့ပါတဲ့ဘလူးစစ်ကြောင်းအပြင်ကမ်းဘလူးနယ်တွေကရောက်လာတဲ့ဥဝါတဦးဆောင်နဲ့ပြူစောထီတွေပါဝင်တဲ့ပူပေါင်းစစ်ကြောင်းတို့က February 19ရက်နေ့ကတည်းကမတ်လ3ရက်မနေ့ကအထိဒဇယ်နဲ့အနောက်ချမ်းနဲ့မြောက်ချမ်းမှာနေမြင်ရှင်းလင်းခဲ့တာလို့လည်းပြောပါတယ်ကဒူးမကျေးရွာအပါဝင်ကဒူးမတိုက်နေတဲ့ကကျေးရွာတွေမှာစစ်ကောင်စီနဲ့ပြူစောထီတွေရဲ့ပူပေါင်းနေမြေရှင်းလင်းမှုတွေပြီးပြည်သူ့ကာကွယ်ရေးနဲ့အုပ်ချုပ်ရေးအဖွဲ့ဝင်2ဦးနဲ့အရက်သား9ဦးကိုခုတ်ထစ်တပ်ဖြတ်ခံထားရတဲ့အလောင်းတွေတွေ့ခဲ့ရတဲ့အကြောင်းဒေသခံလက်နက်ကိုင်အင်အားစုတစ်ခုဖြစ်တဲ့ People Defense Comrade ကသတင်းနဲ့ပြန်ကြားရေးတာဝန်ခံကိုထူးခန့်စောကပြောပါတယ်
ဆက်ချက်ခရရတဲ့ပြည်သူကတော့7ဦးပေါ့နော်7ဦးကမှသူတို့ဒီအဲ့7ဦးတွေကမှဒီရက်ကြီးပကဖတာဝန်ခံနဲ့ရက်ကြီးပကဖတာဝန်ခံ2ဦးကလွဲရဒီကျန်တဲ့5ဦးကကျတော့ကျွန်တော်တို့ဒီလက်လုံးလဲစားတာမှအရက်သားပြည်သူတွေပဲလေ
မနေ့တုန်းကစစ်ကောင်စီနဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့စစ်ကြောင်းတွေပြန်ပြီးတော့ထွက်သွားတဲ့အချိန်မှာရုပ်ပြည့်စင်ပြည့်တပ်ဖြတ်ခံထားရတဲ့အလောင်းတွေကိုတွေ့ခဲ့ရတာလို့လည်းပြောပါတယ
်ခင်ဗျာသူတို့ဒီစစ်ကြောင်းတွေကဒဇယ်နဲ့နောက်ချမ်းကနေပြီးတော့ဒီဒဇယ်မျိုးတွေကိုပြောင်းဝင်သွားတယ်ဗျ။အဲ့တော့အဲ့ဒီဒဇယ်မျိိုးတွေကိုပြောင်းဝင်သွားတဲ့အချိန်မှာဒီကိုဘက်ကဒေါ်လာရင်းအားစုတွေကနေမြေရှင်းလင်းဝင်ရအောင်ပေါ့နော်။နေမြေရှင်းလင်းဝင်တဲ့အချိန်မှာဒီကျေးရွာတွေထဲမှာရောနောက်ပြီးတော့သူတို့တစ်ဖက်ခဲ့တဲ့ဒီကျေးရွာတွေမှာရောနောက်ပြီးဒီဟိုကျေးရွာအနီးဝန်းကျင်မှာရှိတဲ့တောဆက်ထဲမှာရောပေါ့နော်။ဒီပြည်သူတွေအသက်ခံထားရတဲ့အလောင်းတွေပေါ့နော်ပြန်ကျဲပြီးတွေ့ရှိခဲ့ရတယ်။နောက်ပြီးတော့ဒီခေါင်းတွေဖြတ်ထားခဲ့တယ်။နောက်ပြီးခြေထောက်တွေဖြတ်ထားခဲ့တယ်မက်ပြီးချတာပဲလေနောက်ပြီးတော့ဒီကိုလက်အင်ကအစိပ်ပိုင်းမှလည်းများပါတော့အကုန်လုံးဟိုအပိုင်းပိုင်းချီအောင်လှုပ်ထားပဲပြီးတော့အခုလိုပဲဒီတကားကြီးပေါ့နော်ဟိုတခြားကြီးဟိုတော်တော်ဆက်ထဲမှာလည်းတွေ့ရတဲ့လောင်းဝတွေ့ရတယ်ပေါ့နော်နောက်ပြီးတော့ဒီမင်းအိမ်ထဲမှာပဲဒီခြေထောက်တွေပေါ့နော်ဒီခြေထောက်နှစ်ချောင်းကိုကျင်းပြီးပြီးတော့စိုက်တယ်နောက်မှဆိုင်ကုန်ပုံစံမျိုးလှုပ်ပြီးတော့ဟိုမင်းရဲ့ဆက်ဆက်ပြီးလှုပ်သွားတယ်ပေါ့နော်နောက်ပြီးတော့ဒီဖိုက်တွေဆွဲထားပဲလေတော့ဒီပူတွေလှုပ်တယ်နောက်ပြီးတော့အဲတွေပါလှုပ်တယ်ပြီးတော့ဒီခေါင်းဆက်ကြီးကိုသူတို့ဟိုပါပေါ့နော်ဟိုဒီစနေဒီစနေဒီတက်ပြီးအုပ်ချုပ်တွေတောင်းမျက်မှန်တွေစုပ်ပြီးအဲ့လိုပုံစံမျိုးကိုသူတို့ဒီရဲဆက်ဆက်ဆက်ချက်သွားကြတယ်ဗျ
။စစ်ကောင်စီနဲ့မြေရှင်းလင်းရေးအတွင်းမှာခနောရွာတပြေရင်ကဒူးမဖိုနှုတ်ရွာတကုံကော့တက်စတဲ့ကျေးရွာ600မှာမီးလောင်ပျက်စီးမှုတွေရှိတယ်လို့ဒေသခံတွေကပြောပါရယ်။စစ်ကောင်စီစစ်စီရေးအတွင်းပျောက်ဆုံးနေပြီးအဆက်အသွယ်မရတဲ့ဒေသခံတချို့လည်းရှိနေတဲ့အကြောင်းပြောပါရယ်။စစ်ကောင်စီနဲ့ပူပေါင်းတပ်ဖွဲ့တွေပြန်ပြီးတော့ထွက်ခွာသွားပြီးတဲ့နောက်တင်းရှောင်ခဲ့တဲ့ဒေသခံတချို့နေရာပြောင်းလာကြပြီလို့လည်းအကူအညီပေးနေသူတွေကပြောပါရယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့စစ်ကြောင်းဒီကနေ့ဝင်ရောက်ခဲ့တဲ့နေမြီတွေကဒေသခံတွေကတော့ဘေးလွယကိုတင်းရှောင်နေရတယ်လို့ဒေသခံတဦးကအခုလိုပြောပါရယ်။
တပည့်ကနေပြီးတော့အင်းနဲ့အပြည့်ပဲတကြောင်ဟန်ဝါကျွန်တော်တို့ရေဦးဘက်ကိုခပေါင်းໃຫယ်တနေခပေါင်းໃຫယ်ဘက်ကိုတောင်းထုတ်နေရတယ်လေးမိုင်အစွာအင်းကလွာတွေကတော့အကုန်ရှောင်းနေရတယ်အဲယနေ့တကြောင်ဆိုးကတော့ရွာပေါင်း20လောက်ကရှောင်းနေရတယ်ကျွန်တော်တို့ရေဦးနယ်ဆက်ပြောင်းဆောင်ရ
February 20 ရက်နေ့ကဂဒူးမနေမြေရဲစခန်းကိုတော်လိုင်းပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ဖျက်ဆီးခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပြီးအဆောက်အဦတချို့ပျက်စီးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်
ဒါကတော့ဒဇယ်ဘက်ကအခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင
် VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်မတ်လ4ရက်တနင်္လာညချမ်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာတော့စစ်မှုထမ်းဥပဒေရဲ့နောက်ဆက်တွဲရိုက်ခတ်မှုတွေအကြောင်းကိုတင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကစပြီးတော့အကောင့်ထဲပေါနေတဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်မို့လို့အိန္ဒိယထိုင်းနိုင်ငံဘက်ကတရားဝင်ရောတရားမဝင်မှာအများအပြားထွက်ခွာသွားနေတဲ့အချိန်မှာထိုင်းနိုင်ငံတွင်းမှာတော့မြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးတော့ထိုင်းအာဏာပိုင်တွေဘက်ကပို့ပြီးတော့မှတင်းကြပ်မှုတွေလုပ်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူဦးကတင်ပြပေးပါမယ်ရှင်။
အနာဒိစကောင်စီကထုတ်ပြန်လိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေကြီးရဟာမြန်မာနိုင်ငံတွင်းသာမကပဲနဲ့အိန္ဒိယနိုင်ငံတွေအထူးသဖြင့်ဒီအိန္ဒိယထိုင်းနိုင်ငံကိုအတော်လေးကိုရိုက်ခတ်ပါလေမြန်မာနိုင်ငံသားအများအပြားနေထိုင်အလုပ်လုပ်ကံနေကြတဲ့ထိုင်းနိုင်ငံတွေကိုမြန်မာနိုင်ငံသားလူငယ်တွေရရလမ်းကြောင်းကနေပြီးတော့ဝင်လာတာတွေရှိလို့ထိုင်းအာဏာပိုင်တွေဘက်ကစီးပင်းတွေတင်းကျပ်လာပါတယ်ထိုင်းနိုင်ငံတွင်းသွားမဲ့ဒီတရားဝင်နိုင်ငံကူးဗီဇာလျှောက်ထားမှုတွေတိုးလာတာကြောင့်ဗီဇာလျှောက်ထားမှုကြံ့ကြာမှုတွေကြုံလာရတယ်လို့ပဲမြေဆက်တစ်ချောင်းမှာလည်းထောက်ထားမဲ့ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံဘက်ကဖမ်းဆီးမှုတွေတိုးလုပ်လာပါတယ်။ထိုင်းမြန်မာနယ်စပ် KIA တခုဖြစ်တဲ့တပ် KIA တွင်နိုင်ငံသားသားဧည့်သည်တွေလာလို့ရှိရင်အစည်းအဝေးတိုင်ကြားရမယ်ဆိုတာကိုတပ် KIA လူအမှုကြီးကြပ်ရေးအာဏာပိုင်တွေဘက်ကသတိပေးထုတ်ပြန်မှုတွေလုပ်လာပါတယ်။ဒါလိုမျိုးတင်းကျပ်မှုတွေနဲ့အတူပဲထိုင်းနယ်စပ်မြို့တွေမှာဖမ်းဆီးမှုတွေလည်းတိုးလာတယ်လို့နယ်စပ်နေမြန်မာနိုင်ငံသားတူကပြောပါတယ်
။ဖွံ့ဖြိုးရေးလက်မှတ်တွေနဲ့ဒီမှာနေတဲ့လူတွေလက်မှတ်တွေလောက်ထားတဲ့လူတွေအဲဒီလိုဆိုတာရှိနေတယ်ဆိုတော့အကြောင်းလူတိုင်းလူတိုင်းအင်းရှင်အိမ်မှာဆိုတာတက်ခုတ်ကအကုန်လုံးပဲပေါ့အခင်တော့ကလက်မှတ်ဟောင်းသမားတွေရောအစ်စ်သမားတွေအားလုံးကအကုန်လုံးစဉ်းစားတိုင်းပါ။အဲကြောင့်အခုကလူပစ်တွေလည်းများလာတယ်အမှနောက်ပြီးလူဆောင်တွေလည်းရှိတယ်လူပစ်တွေလည်းများလာများလာတဲ့ဆက်ကြတော့ဒီရဲတွေအဲအဖမ်းကြီးတွေများတယ်တောင်မောင်းဖမ်းကြီးတွေတောင်မောင်းရဲစတားအကုန်လုံးဖမ်းတယ်နေတိုင်းနေတိုင်းဖမ်းကြီးမျိုးရရနေပါတော့ဖမ်းကြီးမျိုးရနေတဲ့ဆက်ကြတော့သူတို့အဲ့အမိတ်ကိုထုတ်တာပဲဆိုအင်းကက်လေသူတို့အောက်ကအောက်ကတွေဆိုတရားမွန်တဲ့နီးလန်းနေမှာပို့လောက်လာတော့လောက်လာနိုင်ပို့ဆိုးတော့အခုဥပဒေကြီးမက်ကောင်မျိုးပေါ်မှာပို့တော်ဆိုးပြီးအရင်တော့3,500လောက်ပို့လို့ရတဲ့ဥစ္စာကအခုက4,600တပေါင်းပေးမှလွတ်လွတ်ပေးတယ်ဥစ္စာအလကားနေပမာပြည်သားကိုမှဥစ္စာဟိုဘလို့မပြောမှာဆက်ဆက်ဆက်ဆက်ထွက်တဲ့တွင်းကြီးကိုပဲညစ်ပြီးအာရမတောင်းနေကြတာခေတိုင်းနေတိုင်းတော့ဒါရှိနေတာပ
ါထိုင်းလူဝင်မှုကြီးကြေးထုတ်ပြန်ကြရတော့နိုင်ငံသားတွေအနေနဲ့24နာရီတွင်အစည်းအဝေးတိုင်ရမှာဖြစ်ပြီးတော့ဒါကိုပြက်ကွက်မယ်ဆိုရင်တော့ဒဏ်ကြီးအများဆုံးဘတ်1000လောက်ထိပေးဆောင်ရမှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမြန်မာလူသားတွေကိုကူညီပေးနေတဲ့အဖွဲ့တွေကလည်းမြန်မာတွေတရားမဝင်ဝင်ရောက်လာမဲ့နီလန်းဟာဒုက္ခများစေတာမို့လို့တရားဝင်နီလန်းတွေပဲထိုင်းနိုင်ငံအတွင်းလာရောက်ဖို့တိုက်တွန်းနေကြပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးကလည်းထိုင်းနိုင်ငံအတွင်းစစ်ကောင်စီဆန့်ကျင်တဲ့မြန်မာပြည်လှုပ်ရှားမှုတွေကိုသူတို့စောင့်ကြည့်နေပြီးတော့လက်ရှိအချိန်မှာတော့ထိမ့်မနိုင်သိမ့်မရတဲ့အခြေအနေမျိုးမရှိဘူးလို့ပြောဆိုပါတယ်။စစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးတဲ့နောက်ထိုင်းနိုင်ငံတည်းကိုထွက်ပြေးလာတဲ့ကြီးလက်ဒေသကမြန်မာပြည်သူအရေးအတွက်သိပ်မများသလိုသူတို့ဟာမကြခင်မှာတော့မြန်မာနိုင်ငံတည်းကိုပြန်သွားကြမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ထိုင်းနိုင်ငံတည်းမှာခြေချနေထိုင်ဖို့အတွက်ရွှေ့ပြောင်းလာကြတဲ့မြန်မာနိုင်ငံသားတွေပဲရည်ရှိနေထိုင်ကြမှာဖြစ်တယ်လို့ထိုင်းကာကွယ်ဝန်ကြီးဆူတင်ကလောင်ဆန်ကပြောထားပါတယ်။ထိုင်းနိုင်ငံတည်းကိုနေဆက်ကနေဖြတ်ကျော်ဝင်ရောက်နိုင်တဲ့နောက်ထပ်လမ်းကြောင်းတစ်ခုဖြစ်တဲ့ကင်းပြည်နယ်ဖျားသုံးစုမြို့ကိုလည်းမြန်မာနိုင်ငံဘက်ကရောက်လာသူတွေတော်များများရှိလာတယ်လို့ဒေသခံတွေကပြောပါတယ်ရောက်လာသူတွေဟာဒီမြို့ရင်းမှာပဲလက်တလုံးငှားရမ်းနေထိုင်သူတွေရှိတယ်လို့ပဲထိုင်းနိုင်ငံဘက်ကကူးသွားသူတွေလည်းရှိတယ်လို့ဆိုပါတယ်ဖေဖော်ဝါရီလတတိယပတ်လောက်မှာဖျားသုံးစုမြို့ကိုဝင်ရောက်လာသူတွေဟာတရက်ကို1000ကျော်လောက်ရှိတယ်လို့ဒေသခံရှင်မောင်တူကပြောပါတယ
်တရက်ကို1000ကျော်လောက်တက်3လလောက်အဲ့လောက်မှမများဘူးအခုဒီလိုအမိုက်ထောက်ကြည့်ရတော့ပိုင်မှာလေးကိုပူများလာများလာပြီးတော့ဒီအခုတော့လည်းကြိုက်ရောနေ့ရက်တည့်ရက်နေ့တည့်ရက်နေ့ရက် ့ရုပ်ဆိုလမ်းကြောင်းတွေမကောင်းဘူးအဲဆိုရုပ်ပါလုံးဝလည်းနည်းနည်းပပပဝင်တော့ဆက်လာရတာပဲဒီဆက်လာတာတဲရောက်သွားလို့ရှိရင်လည်းဒီမသိတဲ့ဒီနေ့သူချိန်ကျွားသူအစီအကြီးလားမကြည့်တာတော့မသိသွားကြတာပဲအဲလေကောင်းဆုံးကအထက်ပါပြီဘက်ကမိလာမြန်ချို့လည်းရှိတယ်ချင်းဘက်ကညာပဲ
ဖျားသုံးသူလမ်းကြောင်းအပြင်မြောက်ဒီမဆောက်ဘက်ကနေလေလူငယ်တွေအတော်များများထိုင်းနိုင်ငံတွေကိုဝင်ရောက်နေပါတယ်တရားဝင်လမ်းကြောင်းကနေပြီးတော့ထွက်ခွာသူတွေရှိသလိုပဲတရားမဝင်မောက်ခိုးလမ်းကြောင်းကတစ်ဆင့်သွားသူတွေလည်းရှိနေတာပါတရားဝင်လမ်းကြောင်းနဲ့တွေ့ရောက်ဖို့ကြိုးပမ်းသူတွေတဲ့ရန်ကုန်မြို့ကထိုင်းတန်ယုံမှာဗီဇာလျှောက်ထားသူဥယျာဉ်ဟာ9000ကျော်ရှိသွားပြီဆိုပြီးတော့တန်ယုံပြောခွင့်ရသူကပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကပြောထားပါတယ်လျှောက်ထားသူများလို့ထိုင်းဗီဇာရဖို့ကြံ့ကြာမှုတွေရှိနေသလိုပဲနေဆက်ကနေပြီးတော့တရားဝင်ဖြတ်ကျော်မှုမှာလည်းတင်းကျပ်မှုတွေရှိလာပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ဒီအမှတ်1ချစ်ကြီးသတားကနေပြီးတော့မှတ်ပုတ်တင်တဲ့ခုနှစ်ရက်နေဆက်ဖြတ်ကျော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုရခင်လိုဝင်ခွင့်မပေးတော့ဘဲနဲ့မဲဆောက်ဘက်ကအာမခံသူမရှိရင်ပြန်လွှတ်ပေးနေတဲ့မူဝါဒကိုထိုင်းအာဏာပိုင်ဘက်ကဒီပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကစပြီးတော့ကျင့်သုံးပါလေထိုင်းနိုင်ငံအတွင်းမှာနေထိုင်တဲ့အထောက်အထားရှိသူတဦးကစာရဆာရန်နေပြီးတော့အာမခံပြီးရတဲ့ဒီနေ့လန်ကတိတ်တော့မလွယ်ဘူးလို့နေဆက်မှာနေထိုင်သူတဦးကပြောပါတယ
်ကျွန်တော်တငယ်ချင်းတရားဒီဘက်ကိုလာတယ်ဒီဘက်သူဖေယဝင်မှာဘက်ကနေလက်မှတ်လုပ်ပေးလိုက်တယ်အဲ့ဒီလက်မှတ်လုပ်ပေးတဲ့ခါကျထိုင်းဘက်ကိုရောက်လာတယ်မာထိုင်းဘက်ရောက်လာတဲ့ခါကျတော့သူဂိတ်နံပါတ်တွေရှိတယ်ဂိတ်နံပါတ်ရှိတဲ့ခါကျတော့ကျွန်တော်စီကိုဖုန်းဆက်လာတယ်ဖုန်းဆက်လာတဲ့ခါကျတော့သူကဘာပြောလဲဆိုတော့အဘိုးနဲ့တစ်ချက်လောက်ကြည့်ပြီးသွားလာတယ်ဒါဖြစ်လို့လည်းငယ်လို့ပြောလို့ပြောအဲ့ဒီဘက်ကဒီဘက်ကမှနေတဲ့လူအားတွေရောတဲ့အဲ့ဒီဘက်ကမှဒီလူအားမဲဆောက်တော့မနေပါဘူးအမလာကမှဝင်လို့ရမယ်တဲ့အမတ်ဆက်တော့နံပါတ်ကြေကြပါတော့ဒီကားလေးပါသွားတယ်အမားကနေလူရည်ရည်ဒီလက်မှတ်တွေပါပါတဲ့ဟာလေဆုံးစက်ကွေးတွေပါဆက်တက်ပြီးမှတကယ်ပြီးကြလားဒီလူရည်ဒီကစားမှမနေဘူးလေလာဝင်မှန်းနေဆိုမှအာဒီလူဒီကအမားကနေလူရှိမှဒီဘက်ကိုလာခွင့်ပေးရအင်းကိုပြဿနာကကိုပမာနေတယ်ပဲတစ်ခေးမှနေတယ်ပါလို့ရတော့အကောင်အမဒီကဟိုပန်းရောက်ကအကောင်လုံးမိတ်တူကြီးရတော့အကောင်လုံးယူသွားပါလေ
ဝိုင်းရီအတွက်ထိုင်းနိုင်ငံမှာရရအလို့လောက်ကန်နေဘူးဝင်ရောက်ထားသူတွေဟာလေမြန်မာနိုင်ငံမှာစစ်မှုတမ်းဥပဒေကြီးရပေါ်လာတဲ့နောက်တော့မြစက်ဖြတ်ကျော်လက်မှတ်တွေကိုသက်တမ်းမတူးတော့ဘဲနဲ့ထိုင်းနိုင်ငံတဲမှာပဲနေထိုင်နေကြပါလေဒီလိုအခြေအနေတွေကြောင့်လဲထိုင်းအာဏာပိုင်ဘက်ကစီစစ်တင်းကျပ်မှုတွေပိုးပြီးတော့တိုးလှုပ်လာတယ်လို့အလို့သမားကြီးလှုပ်ရှားသူတွေကပြောပါတယ်တစ်ချိန်တည်းမှာတော့မြန်မာနိုင်ငံထဲမှာဖြစ်နေတဲ့ငွေကြေးပြည်ပခါတွေကြောင့်ထိုင်းနိုင်ငံရဲ့မြစက်ကုန်သွယ်ရေးကျဆင်းခဲ့တယ်လို့ထိုင်းစက်မှုလုံငန်းအဖွဲ့ချုပ် FTI ရဲ့ဒုတိယဥက္ကဋ္ဌကပြောပါတယ်မြန်မာနိုင်ငံရဲ့မြစက်ကုန်သွယ်မှု 17.1 ရာခိုင်နှုန်းရော့ချပြီးတော့မလေးရှားနိုင်ငံရဲ့ 17.8 ရာခိုင်နှုန်းအပြင်ကမ္ဘောဒီးယားနိုင်ငံရဲ့19.2ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကြားရေးဒုတိယဝန်ကြီးဆီယာဆက်ပလောင်ကတ်ကွန်ကမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတွင်းကအဖွဲ့အစည်းတွေနဲ့အတူအာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီအိန္ဒိယနဲ့လက်တွဲဆောင်ရွက်ဖို့လိုအပ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းပြပလူတွေရဲ့ပါဝင်လုံဆောင်နိုင်စွမ်းကအကန့်အသတ်ရှိနေပြီးတော့မြန်မာအရေးအတွက်မြန်မာနိုင်ငံတည်းကသက်ဆိုင်သူအဖွဲ့အစည်းတွေကပဲဒီပြဿနာကိုအဓိကဖြေရှင်းရမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံကြားရေးဒုတိယဝန်ကြီးကပြောခဲ့ပါတယ်။ရန်ကုန်ခြေစိုက်တဲ့ပရိသတ်တန်ယုံကြီးကကန်အိုဖရယ်တီကလည်းစစ်ကောင်စီကထုတ်ပြန်လိုက်တဲ့စစ်မှုထမ်းမဏိယာဥပဒေကြောင့်အင်းကြီးချင်းနိုင်ငံတွေနဲ့ပြည်ပကိုထုတ်ဖို့ကြိုးစားနေတဲ့လူငယ်တွေပိုပြီးတော့များလာတယ်လို့သူ့ရဲ့တန်ယုံရဲ့လူမှုကွန်ရက်ကတဆင့်ပြောပါရယ်။ဒါအပြင်ရွယ်ရောက်ပြီးသူတွေစစ်မှုထမ်းမဏိယာအမိန့်ပေါ်မှာမြန်မာပြည်သူတွေစိုးရိမ်ပူပန်နေရတာကိုလည်းသူ့အနေနဲ့ဆက်လက်နားလည်တဲ့အကြောင်းပြောခဲ့ပါရယ်။စစ်ကောင်စီကစတင်အကောင့်ထဲပုံမဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်စစ်ထဲမဝင်လို့တဲ့လူငယ်တို့ကတော့ပြည်ပထုတ်ခွာမဲ့လမ်းကြောင်းကိုပိုပြီးတော့ရွေးချယ်ခဲ့ကြပါရယ်။တရားဝင်လမ်းကြောင်းနဲ့တွားရောက်ဖို့ပြင်ဆင်နေသူတွေအပါအဝင်တချို့ကတော့အကြောင်းမျိုးမျိုးကြောင့်တရားမဝင်လမ်းကြောင်းကိုရွေးချယ်ပြီးတော့ဒီအင်းဒီချင်းနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးပမ်းနေကြပါတယ်။ဒီလိုအချိန်မှာပဲထိုင်းအာဏာပိုင်တွေဘက်ကလည်းစီမင်းအစ်စ်တွေချပြီးတော့နေဆက်ကနေဝင်ရောက်လာသူတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆင်တာတွေရှိနေတဲ့အခြေအနေကိုဒီသတင်းပိုင်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်ပါနေဦးပါ
။စစ်မှုထမ်းဥပဒေနောက်ဆက်တွဲရိုက်ခတ်မှုတွေအကြောင်းကိုရန်ကုန်ကဒီနောက်ဖက်စုကိုကိုသားညူကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာလူထုအပေါ်မှာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေကိုကာကွယ်နိုင်ရေးမြန်မာစစ်တပ်ကိုလက်နက်လေရင်သုံးလောင်စာစီနဲ့နိုင်ငံခြားငွေကြေးတွေမရရှိအောင်ပြစ်မှတ်ထားအရေးယူဆောင်ရွက်ကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုကုလသမဂ္ဂလူခွေးဆိုင်ရာမဟာမင်းကြီးကအတိုက်တွန်းလိုက်ပါတယ်။နိုင်ငံတွင်းမတည်ငြိမ်မှုတွေငွေကြေးဖောင်းပွားမှုတွေနဲ့အတူကုန်စည်နှုန်းကြီးမြင့်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအတွက်လည်းအဟန့်အတားဖြစ်နေတာပါ။ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြပေးထားပါတယ်။
နိုင်ငံတော်လက်နက်ကင်ပြိပခတွေပြင်းထန်နေပြီးစာနာမှုအကူအညီလိုအပ်နေသူ18တန်းခွဲကျော်ရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါ။ဒါပေမဲ့လိုအပ်နေသူတွေထံစာနာမှုအကူအညီပေးနိုင်ရေးအတွက်စစ်တပ်ကလုံးဝနှိပါပိတ်ပင်ကန့်သတ်ထားကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘောကာထကကုလသမဂ္ဂညီလာခံမှာပြောကြားခဲ့ပါတယ်
။ Military imposed restrictions have almost completely.
အတက်ကေလူသားချင်းစာနာမှုအကူအညီဖြန့်ဝေမှုတွေကိုစစ်တပ်ကအလုံးစုံဒီပါကန့်သတ်ပိတ်ပင်ထားပါတယ်။အိမ်တွေကိုမီးရှို့ပါတယ်။ရခိုင်နဲ့တခြားနိုင်ငံတဝန်းဒေသတွေကိုချိတ်ဆက်ထားတဲ့အသေးပုတ်ဆောင်ရေးလမ်းကြောင်းတွေကိုပိတ်ထားပါတယ်။ဒါကြောင့်မလို့စားနပ်ရိက္ခာအကြီးအကျယ်မလုံလောက်မှုတွေဖြစ်ပြီးတော့အဆမတန်ဈေးတက်ကုန်ပါတယ်။မိသားစုအများစုကတနေ့ကိုထမင်းတနက်ပဲစားကြရပါတော့တယ်။ခရီးတွေမှာလည်းအာဟာရမပြည့်ဝမှုတွေဖြစ်နေပြီဆိုတဲ့အစီအစဉ်တွေလည်းရရှိထားပါတယ်။ကွန်ဆောင်မျိုးသမီးတွေကြားမှရဆောက်ရှောက်မှုမရတဲ့အကြောင်းအစင်ခံချက်တွေလည်းရရှိပါရယ
်မြန်မာနိုင်ငံနှံ့ပြိပခတွေပေါ်ပေါက်နေရမှာရခိုင်ပြည်နယ်မှာအခြေအနေတွေပိုဆိုးလာနေသလိုနိုင်ငံအနောက်မြောက်ဘက်နဲ့အရှေ့တောင်ဘက်ဒေသတွေမှာလည်းတိုက်ပွဲတွေကြောင့်အခုဆိုရင်တနိုင်ငံလုံးမှာနေရက်စွန့်ခွာရသူ 1.9 တန်းကျော်ရှိနေပြီလို့လည်း UNHCR ကုလသမဂ္ဂဒုက္ခသည်များဆန်ရယုံကပြောပါရယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစခဲ့တဲ့ပြိပခတွေနောက်ပိုင်းကုန်းလန်းရေလန်းပိတ်ဆို့မှုတွေကြောင့်စားနပ်ရိက္ခာနဲ့ကုန်စည်တွေရှားပါးစည်းကြီးလာခဲ့ကြောင်းလည်းဖော်ပြပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်တွင်မှလည်းစစ်ပေးရှောင်သူအများအပြားရှိနေပြီးအ धिक 73စီအပါအဝင်ကုန်စည်နှုန်းကြီးမြင့်မှုနဲ့ရင်ဆိုင်နေရတယ်လို့လည်းဒေသခံဦးတန်းဝင်းလှိုင်က VOA ကိုပြောပါတယ်။
ကျွန်မအဲ့ဆလာရီပေါ့နော်ကျွန်မဆလာရီရှိအဲ့ကို living at the air တဲ့ဒီကလေးတော့နှစ်ပေါင်းဝဲ300ကျော်ပြီးတော့ဝါးတယ်အဲကျွန်တော်မလာခင်ဒီမှာနှစ်ပေါင်းဝဲပြီးဈေးပြန်ကြဆက်ဆက်ပဲအဓိကလမ်းမဆက်တဲ့ဆက်ကြလို့
ဟုတ်ကဲ့
လမ်းမဆက်တဲ့ဆက်ကြရဒီဆက်နေတဲ့ order ဘိုးဘိုးနဲ့ပဲသွားလာနေရတော့အဲအဲ့မှာလည်းစီစင်းလုံးကလည်းဆောင်းလာပါတယ်စီစင်းကြလည်းဈေးကြီးရောက်လာပါတော့ကျေးလာသွားတာကိုကြောက်ကိုရသွားတာ
တိရုပ်ရင်းကြီးမြုပ်နှံမှုတွေရှိရာကြောက်ဖြူမှာလဲတိုက်ပွဲတွေကြောင့်မတိမငြိဖြစ်နေပါတယ်ကုန်စင်းနှုတ်ကြီးမြင့်မှုနဲ့ကြုံနေရပေမဲ့ဆက်နဲ့ရိတ်ခါပြက်လက်မှုအထိတော့မကြုံရသေးချောင်းကြောက်ဖြူဒေတာကန်ဥထုံးကြီးက VOA ကိုအခုလို့ပြောပါတယ
်ညတဘာဝလျောက်အဲရှာစားလို့ရတဲ့ဆာမျိုးရှိတယ်ဆိုတော့နင်းနေအခက်အခဲရှိတာကတော့ဥမာကျဲသွန်တို့စင်းဝါတို့ပေါ့နော်အဲ့လိုမျိုးဟိုဘောဒီစာစီရောဘောလေခန်ကြတာကမထွက်တဲ့ဟာတွေကတော့နည်းနည်းအဲကုန်စင်းလုံးကြီးတဲ့သဘောမှာကုန်စင်းလုံးကြီးတဲ့နောက်တစ်ခုကတော့ဓာတ်စီဘောလေဆက်သုံးစီတွေပေါ့ဆက်သုံးစီတွေကတည်ယူခွင့်မရှိတဲ့အခါကျတော့ခန်မှာကုန်စင်းလုံးတွေအရင်ဒီဆက်သုံးစီစင်းလုံးတွေအရင်အမြင့်နေတာတွေရှိတယ်ဆိုတော့အရင်ကဆက်လီနေငေါဖန်တဲ့လူတို့ကလည်းအကုန်ဟိုအရင်ခက်ကလို့လက်နဲ့လော်ပြီးတော့ပြန်ပြီးတော့ဖန်ရဖန်ဘောလေနော်အဲ့လိုမျိုးကတော့အခက်အခဲရှိတာပဲရှိပါတယ်ဆိုတော့တခြားစားဝတ်နေရဲ့အတွက်ကြတော့ခိုင်မာကရခိုင်ကိုပိုက်ဆို့ထားလို့ဘာမှဟိုတိုက်ဖြုံမှာမဟုတ်ဘူးဆရာမ
ဒါပေမဲ့ရခိုင်ပြည်နယ်နဲ့ပြည်မာကြီးဘက်ကိုဆက်သွယ်မှုလမ်းကြောင်းကလေရင်ပြန်တမ်းမှုတစ်ခုသာရှိတော့တဲ့အနေအထားလို့လည်းသူကပြောပါတယ်ရခိုင်ပြည်နယ်မြို့ရင်းနဲ့ခြေရွာတွေကြားကူးတန်းသွားလာရေးကမလုံးကြုံတော့တဲ့အခြေအနေဖြစ်နေသလိုလေရင်နဲ့ရခိုင်ကိုပြန်လာချသူတွေမှလည်းအဖမ်းဆီးတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်စစ်ကောင်စီကတော့ဒီသတင်းတွေကိုညှင်းပါတယ်ဥထွန်းကြီးက VOA ကိုအခုလိုပြောပါတယ
်လို့ရတယ်ဗောရန်ကုန်ကိုသွားမယ်ဆိုလို့ချင်းသွားလို့ရတယ်ရန်ကုန်ကနေလာမယ်ဆိုလို့ချင်းလာလို့ရတယ်ဒါပေမဲ့အဲ့နေဘက်မကြည့်ရတယ်ကိုသွားလာခွင့်မရှိဘူးနောက်ပြီးတော့ဒီကုန်စည်စီစဉ်မှုအလုံးကိုရတန်းထားတယ်ဒါကတော့ကုန်လိုင်းရောခြေလိုင်းရောဟိုပိုက်ဆိုထားတဲ့သဘောကိုဟောက
်ထိုင်းမြန်မာနေဆက်ဒေသတွေမှာလည်းတိုက်ပွဲတွေရှိနေပြီးစစ်ရှောင်တွေလည်းအများပြားရှိနေတာပါအကူအညီပေးရဖွဲ့စည်းတွေအတွက်တော့တိုက်ပွဲတွေအခြေအနေပေါ်မူတည်ပြီးထောက်ပံ့ကုန်စည်ဝယ်ယူရရှိမှုအခက်အခဲတချို့ရှိကြောင်း freelance volunteer မြန်မာကမလင်းလင်းက VOA ကိုပြောပါတယ်
ဝယ်ရတာတော့အဆင်ပြေပါတယ်ဒါပေမဲ့ဒီတိုက်ပွဲအခြေအနေကြောင့်ကုန်လမ်းကြောင်းတွေပိတ်ဆို့တယ်ဆိုတော့အခြေအနေမျိုးဆိုလို့ရှိရင်ဈေးခုန်တက်သွားတဲ့အခြေအနေတွေတွေ့ကြုံရတယ်တခါတလေမှဆိုလို့ရှိရင်တော့ဝယ်ချင်တဲ့ပစ္စည်းပေါ့နော်သွားပြီးတော့မှပြီးချင်တဲ့ပစ္စည်းရှာဝယ်လို့မရဘူးအထူးသဖြင့်ဒီ ောက်တော့ကရိယာဒီ stationery ပိုင်းနေဆိုလို့ရှိရင်တော့နည်းနည်းလေးခက်ခဲတယ်ဒီဖက်ကိုရောက်ရင်လည်းဈေးကြီးတယ်ဆိုတဲ့အခြေအနေလည်းရှိပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကလည်းဖေဖော်ဝါရီလကအလို့သဘောတီးတန့်ဆွေးနွေးကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးကြံ့ခိုင်မှုဘန္ဒာရေးနဲ့ငွေကြေးဆိုင်ရာအခြေအနေရင်းနှီးမြှုပ်နှံမှုနဲ့တခြားသောအချက်အလက်တွေကိုသုံးသပ်ဖို့ဆက်ရှိလာကြောကြာနှောင့်နှေးကြံ့ကြာနေတဲ့အခြေအနေကိုအလို့သဘောဆွေးနွေးခဲ့ကြတာဖြစ်ပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူးအမေရိကန်နဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေကတော့မြန်မာအချက်အလက်ဖြည့်ရှင်းဆောင်ရွက်နိုင်မယ့်အခြေအနေတွေကိုကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာညီလာခံမှာမေးမြန်းကြပါတယ်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးပေါ်ကထက်ကတော့မြန်မာစစ်ကောင်စီကိုပြစ်မှတ်ထားတန်းခတ်အရေးယူချဖို့ထပ်ပြီးတိုက်တွန်းသွားပါတယ်ရှင
် I repeat my call to the international community
စစ်တပ်အနေနဲ့ရဲသားတွေကိုဆက်လက်ဖိနှိပ်ချိုးနှိမ်ဖို့လိုအပ်နေတဲ့လက်နက်လေယာဉ်စီးနိုင်ငံခြားသုံးငွေတွေမရောအောင်လို့တိတိယယောက်အရေးယူဆောင်ရွက်မှုနဲ့ရွှေဝင်ကြော်ရီပါဝင်မြန်မာပြည်သူတွေအားလုံးပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုတားဆီးနိုင်ရေးအားထုတ်ဆောင်ရွက်နိုင်ကြဖို့နိုင်ငံတကာအတိုင်းအဝန်ကိုထပ်ပြီးတော့တောင်းဆိုပါတယ်
မတ်တန်ဂီထိုင်တင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရစေဒီသတင်းပတ်မှာတော့အနာဂတ်ကိုယာယီတိန်းထားသူများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါရစေမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အိမ်နဲ့ဝေးတဲ့နေရာတွေစီကိုရောက်သွားရတဲ့လူငယ်တွေအတွက်အနာဂတ်မျှော်မှန်းချက်တွေပျောက်ပြယ်မသွားရအောင်သူတို့ဘလို့ကြိုးစားနေကြရသလဲဆိုတာကိုကာတွန်းရုပ်ပုံဖန်တီးသူ Harry နဲ့မဆုမြတ်မွန်ဆွေးနွေးမေးမြန်းတင်ဆက်ထားတဲ့လူမှုရှုခင်းအစီအစဉ်ရှုစားနာဆင်ပါရှင်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်လို့ဒီဘဝအခြေအနေတွေပြောင်းလဲသွားသူတွေလည်းမှအထူးကိစ္စကလူငယ်တွေလို့ပြောရမှမပါဘူး။အနာဂတ်ရည်မှန်းချက်အပြည့်နဲ့လူငယ်တော်တော်များများရည်မှန်းချက်အတိုင်းရှင်းပြဆက်နိုင်အောင်ဖြစ်ခဲ့ကြရပါပါတယ်။အဲ့ဒီထဲမှာဒီ Animation Director ဖြစ်ခြင်းတဲ့လူငယ်ကို Harry လည်းတယောက်ပါပါတယ်။ဆရာနာသိမှုကိုဆန့်ကျင်နေသူတွေကိုထောက်ပို့ရင်းလုပ်ရင်းနဲ့ဘေးလွတ်ရာထွက်ပြေးခဲ့ရတဲ့လူငယ်တယောက်ဖြစ်ပါတယ်။ရီမန်းချက်တွေကိုခဏလက်ရှိမှာဘေးဖယ်ထားရချိန်မှာကိုယ့်ရဲ့ဖန်တီးနိုင်စွမ်းတွေပျောက်ပြတ်မသွားအောင်လို့ဘယ်လိုကြိုးစားနေသလဲဆိုတာကိုဟယ်ရီကိုမေးကြည့်ပြပါတယ်
။အနာမသိချင်တော့ကကျွန်တော်စီမှာအလုပ်တစ်ခုရှိရပါတော့ကျွန်တော်အဲကုမ္ပဏီတစ်ခုမှာအလုပ်လုပ်နေရ။ဒီပါ technology ဘိုင်းမှာကျွန်တော်တုတ်တာပါနော်။အဲ့တော့တကယ်လို့အနာမသိကြလို့ဆိုကျွန်တော်မှအဲ့တုန်းကဘယ်လိုမျိုးအကြံရှိလဲဆိုကျွန်တော်အလုပ်လေးလုပ်မယ်ပြောလို့ဆိုချင်ဒီအလုံးတစ်ဖက်နဲ့ပဲကျွန်တော်ဝါနာပါတဲ့ဒီပုံဆွဲတာလို့ animation ရုပ်တာကိုတစ်ဖက်နဲ့ကျွန်တော်လေးတာစဉ်းနှံတတ်မယ်အဲ့လိုမျိုးစဉ်းစားရတာပေါ့နော်တကယ်တော့အဲဒီမန်းချက်ကြီးကပြေးသွားနေမဟုတ်ပြင်မဲ့လည်းနည်းနည်းလေးတော့အဲ့လမ်းလေးပေါ့ရောက်နေတာပေါ့နော်တကယ်လို့အဲ့အာတိုင်းတာဖြည့်ခဲ့လို့ဆိုရင်ကျွန်တော်ဥယျာဉ်မှာအလုပ်လေးလက်ရှိနေမယ်အဲကျွန်တော်ဝါနာပါရတာလေးလုပ်နေမှာဆိုတော့အရင်အခုလိုမျိုး struggle ရောမလုပ်နေရဘူး
ဟိုအာနာသိမ်းတော့အခြေအနေတွေကတော့ပြောင်းသွားတယ်ပေါ့လေဆိုတော့အခုလက်ရှိမှာကိုပါရီလုံနေရလဲဆိုတာမရှင်းပြပါလား
အခုကျတော့အခုကျွန်တော်ဒေါ်လာအိမ်မှာဟိုပါဝင်မှုတက်တယ်ပုံဆွဲတာပို့ပြီးလေ့ကျင့်ဖြစ်တယ်ပြီးတော့အရှင်ကကျွန်တော်ဖြစ်ချိန်ခဲ့တဲ့ animation writer အိမ်မှာကိုလည်းဆက်ပြီးတော့မှတ်နေရပါတော့ဟို animation တွေပို့ပြီးတော့ try ဖြစ်ပါအဲ
့တော့ပြောရမယ်ဆိုရင်တော့ကိုဖြစ်ချင်တဲ့ပေါ့နော်ဒီမန်းချက်တိုင်းဟိုဖြစ်မလာသေးပေမဲ့လက်ရှိပေးတဲ့အခြေအနေမှာဒီကိုဝါသနာပါတဲ့ကိုကျွမ်းကျင်တဲ့ပုံဆွဲတာကိုဒီအခြေအနေပေးတဲ့အတိုင်းလုပ်နေရဆိုတော့ဒီကိုမျှော်လင့်ချက်အိမ်မက်တွေကိုဟိုမစွန့်လွတ်လိုက်သေးဘူးလို့ရောပြောလို့ရမှာရှင
်။တကယ်တော့ဒီအခြေအနေဖြစ်သွားတဲ့အခြေအနေမှာဖြစ်နိုင်တော့လို့ထင်တာပေါ့နော်။ငါဒီအိမ်မက်တွေရောက်ဝေးသွားရင်ဖြစ်နိုင်တော့လို့ထင်ပေမဲ့ဖြစ်ပေမဲ့လည်းတိုးစားရတာပေါ့နော်။တကယ်တော့ပို့အရင်ရက်ကပို့ပြီးရုံကန်သွားတာတခုတော့ရှိရအောင်နော်။ပို့ပြီးရုံကန်ရတယ်။ဒါပေမဲ့လည်းဒီအိမ်မက်ကိုတော့နောက်ဆက်ပြီးတော့ဘယ်လိုမှတ်နေသေးပေါ့နော်။အခုလည်းဆက်ကြိုးစားနေတယ်
ဒီ2023ခုနှစ်ဒီဟိုဒုက္ခသည်များအထိမ်းအမှတ်တဲ့ပေါ့နော်ကုလသမဂ္ဂ UNHCR ကဒီနိုင်ငံတကာဟိုဒုက္ခသည်လူငယ်တွေအတွက်ကိုအနုပညာပြိုင်ပွဲလုပ်ပါတယ်အဲ့မှာကိုဟယ်ရီဆွဲတဲ့ဒီအိမ်ဝေးသူရဲ့မျှော်လင့်ချက်ပုံလေးက Star Award ဆုရတယ်ပေါ့လေဆိုတော့အဲ့ဒီပုံကိုကြည့်လို့ရှိရင်ဒီရည်မှန်းချက်ဒီပျော်ရွှင်မှုတွေနှွေးထွေးမှုတွေနဲ့ပေါ့နော်အားလုံးကိုဝေးတဲ့နေရာဟိုရောက်နေတယ်ဆိုရယ်ခံစားမှုရတယ်ပေါ့လေနောက်အထူးသဖြင့်ဒီပုံမှာဒီအသက်22နှစ်အရွယ်လူငယ်တယောက်ရဲ့မျှော်လင့်ချက်ကိုဗာမြင်ရလဲဆိုတော့ဒီဘွဲအုပ်ထုပ်ပုံလေးကိုမြင်ရပါတယ်ဆိုတော့အဲ့ဒါကဒီလူငယ်တယောက်ရဲ့မျှော်လင့်ချက်ကိုထဲဟနေရလို့ထင်တယ်ပေါ့လေဆိုတော့ဒီပုံကကိုဟယ်ရီကိုအတွက်ကိုဆွဲခဲ့တာပါအဲ့ဒီပုံကြောင့်လည်းရှင်းပြပါလား
ဟုတ်တယ်ပေါ့နော်ကျွန်တော်ကိုပဲပြန်ဆွဲဖြစ်တာပေါ့နော်အဲ့တကယ်တော့အဲ့ကောင်းစီကိုကိုတယောက်ကတော့လာဖူးတာပေါ့နော်ဒီတိုင်ပွဲလေးရောရှိရင်စိတ်ဝင်စားလာအောင်အဲ့တော့ okay ကြာကြည့်မှဆိုပြီးတော့တော့အများကြီးလိုက်စင်စားသေးတယ်လိုက်ပြီးတော့လိမ့်တာကြည့်ဒါပေမဲ့နောက်ကြမှာသတိထားမိရောအော်အိမ်ဝေးနေရငါပဲပေါ့နော်ဘာလို့အဝေးရှောက်ရှာနေလဲအိမ်ထဲဝေးနေရဆိုပြီးတော့ကျွန်တော်ဖြစ်ချင်တာလေးဖြစ်ချင်တာဆိုတာထက်ဆွဲဖြစ်တယ်ပေါ့နော်အဲ့မှာကျွန်တော်ရဲ့လက်ရှိအခြေအနေကိုအမှအစ်ပုံလေးမှာဖျက်ပြီးတော့ဆွဲဖြစ်တယ် အမှထည့်ထားတဲ့ဟာကြောင့်မများဥမာခုနကပြောသွားတဲ့အဲ့လိုဘွဲဟာလို့ဆိုရင်ကျွန်တော်ကဘွဲရဲ့လိုချင်တာအမေကလည်းအမြဲတမ်းပြောရတယ်သူအဲ့အဖေရဲ့ဘွဲတဲ့ပုံနဲ့မေရဲ့ဘွဲတဲ့ပုံနဲ့ကျွန်တော်ဘွဲတဲ့ပုံထည့်ချင်တာညအမြဲတမ်းဖယ်ပြရတဲ့အိတ်ညာဒါပေမဲ့ကျွန်တော်တက်ကတူမတက်လိုက်ရတက်ကတူမတက်လိုက်ရဘူးနော်အဲ့အဲ့ဘွဲဘွဲအုပ်ချုပ်ရေးထည့်တာအဲ့ဒါတောင်ကျွန်တော်ကစာရေးပြီးပြထည့်တာပဲကျွန်တော်
ဆိုတော့အခုလက်ရှိမှာတော့ဒီအခြေအနေကြောင့်ပေါ့နော်လောလောဆယ်ကိုဟယ်ရီရဲ့အိမ်နဲ့ဝေးရမှာရောက်နေတယ်အဲ့တော့ကိုဟယ်ရီတို့လိုမျိုးဟိုလူငယ်တွေအနေနဲ့ပေါ့နော်ကိုယ့်ရည်မှန်းချက်တွေပျောက်ပြတ်မသွားအောင်စူးစမ်းဖို့ကရောဘယ်လောက်ထိအရေးကြီးတယ်လို့ပြောချင်လဲရှင
်အဓိကဟိုလူငယ်ဆိုတဲ့ကကြီးလာလို့ရှင်ဖြစ်ရှင်တဲ့ဟာတွေဟိုလူငယ်ဘဝမှာအိမ်မက်မကြတာဘူးအဲ့တော့ဒီလူငယ်ဘဝမှာထားအိမ်မက်တွေအရင်အရေးကြီးရဲ့ကျွန်တော်တို့ဒီဟာကိုပဲကျွန်တော်တို့ဒီကိုအိမ်မက်တွေပေါ့ပဲအရှင်းချမ်းမဲ့ driver နန်းတွေဆက်ပြီးရှောက်ကြတာပေါ့နော်အဓိကကျွန်တော်တို့ဒီအာတွေကိုဖြစ်သွားတဲ့အချိန်မှာအိမ်မက်တွေကအခုပျောက်သွားမရှိတော့ငါမဖြစ်နိုင်တော့လို့အကောင်ကလက်လျှော့လိုက်ကြတဲ့အချိန်ဖြစ်သွားလဲဆိုတော့ဆက်ဆက်ဆောင်မဲ့လမ်းလည်းမရှိတော့ဘူးငါစိတ်ထဲကြီးကျလာကြအောင်အဲ့တော့အာကျွန်တော်လည်းအဲ့လိုဖြစ်တယ်ပေါ့နော်အာငွေရဲ့နှစ်လောက်ကလေးလုံးဝကျွန်တော်ကလုံးဝဘာမှမလဲအဲ့လိုစိတ်ဝင်စားဘာမှလည်းမလုပ်တော့ငါဘွားကပြီးသွားပြီဆိုတော့အဲ့တိုင်းနေခဲ့အဲ့တိုင်းလည်းအဲ့လိုကြီးနေရဖြစ်လဲဆိုတော့အဲ့လိုကိုယ့်ရဲ့ကိုယ့်ကိုကျင်းနေတယ်လို့ပဲဘာလို့လဲဆက်ဆက်ဆောင်မဲ့လမ်းမရှိတော့ဘူးငါဘာမှလုပ်လို့လည်းမရတော့ဘူးဆိုပြီးတော့နေရန်အဲ့လိုကြီးတွေးအဲ့လိုကြီးငိုလာတယ်အဆင်မပြေဘူးကြာတာအဲ့တော့ဟိုကိုရင်းကဘာဖြစ်ချင်ခဲ့ရလဲပေါ့နော်ဘာဖြစ်ချင်ခဲ့ကြအားအထိမှဒီဟာကိုဒီဟာကိုလည်းဖြစ်အောင်ငါ့ကိုဘယ်လိုမှမလဲဟိုတော်လိုက်ရင်မှလည်းပတ်ဝန်းကျင်ကိုဘယ်လိုမျိုးရုန်းကန်မလဲဆိုတာမျိုးတော့စဉ်းစားတဲ့အပိုင်းတွေရှိရအောင်အဲ့ဒီအပိုင်းကလည်းနည်းနည်းတော့ခေါင်းချောက်တယ်လေရစဉ်းစားတော့လဲဆိုတော့တော်လိုက်ရင်ဆိုတဲ့အရာကျွန်တော်အရင်လူငယ်ဘဝမှာတစ်ခါမှဘယ်မှမတွေးခဲ့ဘူးတဲ့အရာကိုကျွန်တော်ကြုံရတာဆိုတော့အဲ့နည်းနည်းရောအဲ့ဒါကနည်းနည်းတော့အဆက်တွေ့ရပါတော့အဲ့ဒီအဆင့်ကလည်းကြော်ဖြတ်ဖို့ကလိုတယ်အဲ့ဘက်ဒီကာလာကြီးမှာလိုက်ပြီးတော့ကိုယ့်ရဲ့အိမ်မက်ကိုဘယ်လိုအကောင်အထည်ဖော်မလဲဆိုပါဦးတော့ဟိုအဓိကဆုတ်ကင်ထားတင်တာပေါ့အိမ်မက်တစ်ခုကိုဆုတ်ကင်ထားအဲ့ဒါကိုဆုတ်မချလိုက်ဖို့တို့ရယ်ပေါ့နော်အဲ့ဆုတ်ချလို့ပြောရှင်တော့လုံးဝလမ်းကြောက်သွားပဲအိမ်သားမှာကျော်လည်းအဲ့လိုဖြစ်ခဲ့ဘူးပါအဲ့တိုင်းမလဲအိမ်မက်လေးကိုဆုတ်ကင်ထားတော့ပါအရင်အရေးကြီးပါပေါ့နော
်ဟိုလွန်ခဲ့တဲ့3နှစ်အတွင်းမှာပေါ့နော်ဒီလိုမြန်မာနိုင်ငံအပြောင်းလဲတွေဖြစ်သွားတဲ့အတွက်ကြောင့်မဟုတ်လို့ဒီကိုဟယ်ရီအပါဝင်ပေါ့ဒီအနာဂတ်လမ်းတွေချော်ကုန်တဲ့လူငယ်အများကြီးရှိပါတယ်ဆိုတော့လူငယ်တိုင်းပါလေဒီလူမှုအတိုင်းဝိုင်းတဲ့ပေါ့နော်သူတို့အသုံးဝင်နိုင်တဲ့အရေးချင်းတစ်မျိုးစီရှိထားတယ်ဒါလူငယ်တိုင်းမှာရှိပါတယ်ဆိုတော့ဒီအရေးချင်းတွေကဒီအလဟတာဖြစ်မသွားဖို့အတွက်ကရောဘယ်လောက်ထိဟိုအရေးကြီးတယ်လို့ကိုဟယ်ရီခံယူထားလဲရှင
့်ဥပမာဒီအရေးချင်းကိုစုပ်ကင်ထားမှာအိမ်မက်ဆက်မှတ်လျာပေါ့နော်ဒီကြားအဲ့လိုဟုတ်လားအဲ့လိုကိုမှရှိတဲ့ဟာကိုပဲလူတွေကအဲ့လိုပါပဲကိုမှရှိတဲ့ဟာကိုပဲဘူတီပြီးအိမ်မက်မကြာဖြစ်နိုင်ရလို့ထင်တာပဲလုပ်ကြပါပေါ့နော်အဲ့တော့ကိုမှရှိတဲ့အရေးချင်းကိုသောကနာဘလောက်တိလိုတယ်ဆိုတော့တို့ပါတကယ်လို့ဘွာရုပ်86ကိုတွေးထားလို့ရှိရင်ခုမှရှိတဲ့အရေးချင်းကိုအများနဲ့အဲ့လိုမျိုး upgrade လုပ်နေဖို့ဒါရုပ်အများဆုံးကင်ပြီးတော့အိမ်မက်ဆက်မှတ်နေဖို့ကတော့အနေနဲ့ဟိုတတော်အရေးကြီးရမှာ86မှာဆိုရင်ဒါလိုအပ်တဲ့အရာလို့ကျွန်တော်အထင်ပြီးတော့တခုအရေးကြီးရချင်းမှာကျွန်တော်ချက်ပြောချင်တာဘာအရေးကြီးရလဲဆိုတော့ဟိုကိုဒီလိုတွေဖြစ်နေရဒီဘက်ကိုထွက်ပြေးလာရဘယ်ကနေထွက်ပြေးလာလဲဘယ်သူအကြောင်းထွက်ပြေးလာလဲဆိုတာမေ့စေချင်ဘူးသူတို့တကယ်တော့အခုကိုလူတွေကိုနိုင်ငံမှာကိုအေးအေးချမ်းချမ်းနဲ့ကိုလုံးရှင်နဲ့အိမ်မက်ကိုပွက်ပေါ်မှတ်ပြီးနေဝင်ရှိရတဲ့လူတွေကအခုလိုမျိုးတောင်းရင်ရင်မြလျှောက်ပြေးနေရတာဘသူကြောင့်လဲဆိုတော့မမေ့သွားဘူးသူစလို့ကိုရဲ့ဘဝအမှန်ပေါ့နော်ကိုတကယ်ရောက်ရမယ့်နေရာတစ်ခုတရားဖို့တဲ့ကျွန်တော်တို့လုံးဆရာရှိတာလုပ်ရမယ်ပေါ့နော်အဲ့ဒါဆိုတော့မမေ့သွားဘူးယူပါတယ်အဲ့ဒါလေးတစ်ခုကကျွန်တော်ကမိုင်းလုံးရှင်လိုက
်ဆရာနာသိမ်းလိုက်လို့အနာဂတ်လမ်းချော်ခဲ့ရတဲ့လူငယ်ကိုဟယ်ရီဖြစ်ပါတယ်လက်ရှိအခြေအနေကြောင့်အိမ်မက်တွေကိုအကောင့်ထဲမပေါ်နိုင်သေးပေမဲ့သူရဲ့ရင်မှန်းချက်တွေအတိုင်းတနည်းဖြစ်အောင်လို့စူးစမ်းသွားမယ်လို့ပြောပါရရှင်။ကျွန်မဆုမျက်မောပါ
။မဆုမျက်မောစီစဉ်တင်ဆက်ခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ကဘာပေါ်မှာအချမ်းသာဆုံး၁၁ဦးမြောက်ဖြစ်ပြီးတော့အာရှမှာတော့အချမ်းသာဆုံးဂရေကျွဲတထေးကြီးမူကေ့စ်အမ်ဘာနီရဲ့သားထွေးအာနန့်ရဲ့မင်္ဂလာပွဲကြိုဆင်နွဲပွဲမှာတော့ကဘာပေါ်ကနာမည်ကြီးပုဂ္ဂိုလ်တွေအပါအဝင်လူပေါင်း1000ကျော်တက်ရောက်ခဲ့ပါတယ်။ဒီလိုမျိုးထူးခြားတဲ့နာမည်ကျော်ကြားသူတွေရဲ့သတင်းတွေကိုစူးစီးပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်မှာမတ်အေးသနာကျော်စီစဉ်တင်ဆက်ပေးထားတာရှုစားနာဆင်ပါရှင
်။ကဘာအချမ်းသာဆုံး7ဦးမြောက်ဖြစ်ပြီးတော့အာရှဒေသမှာအချမ်းသာဆုံးဂရေကျဲတထေးကြီးမူကေ့ရှ်အမ်ဘာနီရဲ့သားရီအာနန့်ရဲ့မင်္ဂလာပွဲကြိုဆင်နွှဲမှုမှာရီဟာနာကမလာတရနေ့ကလာပြီးတော့ဖျော်ဖြေသွားခဲ့ပါတယ်။ Love Star ရီဟာနာတယောက်အိန္ဒိယကိုဖျော်ဖြေဖို့လာရောက်သွားခဲ့ပြီးနောက်တစ်ခေါက်ထပ်ပြီးပြန်လာခြင်းနဲ့လို့ပြောထားတာပါ။ဂျန်နာကလေးစိမ့်မှာသတင်းနောက်တွေကိုသူအိန္ဒိယကိုချစ်သွားပြီး Can't wait to be back အမြန်ဆုံးပြန်လာခြင်းနဲ့လို့ပြောထားခဲ့ပါတယ်။ အာနိုင်ရဲ့မင်္ဂလာပွဲချုပ်ဆင်နွှဲမှုကကမ္ဘာဒေသကြီးတထေးကြီးတွေကမ္ဘာကျော်အမှုပညာရှင်တွေပါဝင်အပိတ်သက်1200ဖိတ်ကြားပြီးတော့3ရက်တိုင်းကျင်းပတာပါ American တထေးကြီး Bill Gates Facebook တထေးမတ်ဇာကာဘတ်တို့လည်းအပိတ်သက်ထဲမှာပါဝင်ပါတယ်ဘောလိဝုဒ်ကျော်မော်တွေလည်းလာရောက်ကြတဲ့ထဲမှာတော့မင်းသားရှီရခန်တို့ဆယ်မန်ခန်တို့လည်းတွေ့ရပါတယ်တန်ကြေကျွဲတထေးကြီးအမ်ဘနီရဲ့တားငယ်ဆုံးအာနန်ကအသက်28နှစ်ရှိပြီဖြစ်ပြီးတော့ Trinidad ကြာပြီဖြစ်တဲ့သူရဲ့ချစ်သူ Radhika Martin အသက်29နှစ်နဲ့လက်ထတာဖြစ်ပါတယ်။အကျိုးဆင်နွှဲပွဲကိုမလာတရက်နေ့မှာစတင်ပြီးတော့နိုင်ငံအနောက်ပိုင်း Gujarat ပြည်နယ် Jamnagar မြို့မှာ3ရက်ကျင်းပခဲ့တာပါ။တကယ့်မင်္ဂလာဆောင်ကတော့ဇူလိုင်လမှာကျင်းပမှာဖြစ်ပါတယ်။သူတို့ဆောင်တွဲက February 28ရက်နေ့တုန်းကတော့ဒေသခံရွာသူရွာသား5000ကျော်ကိုညစာနဲ့တည်ခင်းခဲ့ပါတယ်။အော်စကာဆုတွေတစ်ချိုရွေးချယ်တဲ့ဆီမှာပါနေတဲ့ရုပ်ရှင်အင်္ဂလိပ်ဘာသာစကားနဲ့ရိုက်ကူးတင်ဆက်တဲ့ကိုရီးယားရုပ်ရှင်က Past Lives အတိတ်ဘဝများဆိုတဲ့ရုပ်ရှင်ကရဲ့ဒါရိုက်တာ Ceiling Song နဲ့မင်းသား TO Euro 3ရဲ့ရုပ်ရှင်ကြောင့်အဖြစ်နဲ့တောင်ကိုရီးယားပြည်သက်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီရုပ်ရှင်ကားကိုတောင်ကိုရီးယားမှာမလ6ရက်နေ့ရုံမတင်ခင်တရက်ပတ်လို့ဆိုးမြို့တော်မှာပြည်သက်တွေနဲ့တွေ့ခဲ့ကြတာပါ။Past Life စကားကိုတော့နိုင်ငံသားသားကိုရီးယားအမှုပညာရှင်တွေနဲ့ရိုက်ထားပါတယ်။ကိုရီးယားနယ်ပေါ်အမေရိကန်ရုပ်ရှင်မင်းသမီးရဲ့ဂျာမနီမှာမွေးဖွားခြင်းဖြစ်တဲ့ကိုရီးယားမင်းသားတို့နဲ့ကနေဒါနိုင်ငံသားကိုရီးယားဒါရိုက်တာရိုက်ကူးထုတ်လုပ်ထားတာပါ။ဒါရိုက်တာစီလင်းဆုံးကသူ့နိုင်ငံရခြားတိုင်းပြည်တစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်ရတဲ့သူ့ဘဝအတွေ့အကြုံကနေပြီးတော့ဒီရုပ်ရှင်ကိုဖန်တီးတာဖြစ်ပါတယ်။တိတိကျကျပြောရမယ်ဆိုရင်သူကတောင်ကိုရီးယားကလည်းလာတဲ့သူ့ရဲ့တငယ်ချင်းရင်သူ့ရဲ့မျိုးသားရင်နဲ့နယူးယောက်မှာဘားထိုင်ပြီးတော့စကားတွေပြောပြတာကိုစိတ်ကူးကွန်မြူပြီးတော့ဒီရုပ်ရှင်ကိုဖန်တီးပစ်ခဲ့တယ်လို့သူကသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောသွားပါတယ်ဒီရုပ်ရှင်ကားမှာပါဝင်တဲ့ခေါင်းဆောင်မင်းသားကလည်းဂျာမနီမှာမွေးဖွားခြင်းပြင်းတာမလို့ဇဲရုံနဲ့အန်ကိုက်ဖြစ်ပါတယ်နိုင်ငံသားမှာမွေးဖွားခြင်းပြင်းပြီးတော့သူ့လိုမျိုးနိုင်ငံသားကပြောင်းလာနေကြတဲ့သူတွေနဲ့ပေါင်းတော့ဒီလိုလူတွေရဲ့ခံစားချက်ကိုနားလဲလို့ဇဲရုပ်ထဲမှာစိတ်နှစ်ထည့်ပြီးတော့တရုတ်ဆောင်ဝင်ရတာဝမ်းသာမိတယ်လို့သူကပြောထားတာပါ။ဆိုးမြို့တော်မှာပြုလုပ်တဲ့ရုပ်ရှင်အထူးပွဲမှာတော့ဒါရိုက်တာဆောင်းနဲ့မင်းသားတီအိုယူတို့တောင်ကိုရီးယားပြည်သက်တွေနဲ့ရေးရင်းနှီးနှီးစကားတွေပြောဓာတ်ပုံတွေတွဲရိုက်နေရှိခဲ့ကြပါတယ်။ဒီရုပ်ရှင်ကငငယ်ကကွဲသွားပြီးတော့နှစ်တွေကြာကြီးကြာမှပြန်တွေ့ကြတဲ့တငယ်ချင်းနှစ်ယောက်ကြောင့်ဇဲရင်တွေပြုရိုက်ကူးထားတာပါ။နိုရာနဲ့ဟေဆန်တို့ငငယ်ကတောင်ကိုရီးယားမှာအတူတူကြီးပြင်းခဲ့ကြပါမယ်လေတယောက်ကမိသားစုနဲ့အတူနိုင်ငံသားကိုရောက်သွားတော့ကွဲသွားခဲ့ရတာဖြစ်ပါတယ်သူတို့နှစ်ဦးလူကြီးတွေဖြစ်သွားကြပြီးတော့မှနယူးယောက်မှာပြန်တွေ့ကြတာပါဒီရုပ်ရှင်ကမနစ်ကဆန်ဒန်ရုပ်ရှင်ပေါ်တော့မှစတင်လိုက်ခရဲကလူတွေချီးကျူးခဲ့ကြပါတယ်2024မလ10ရက်နေ့မှာကျင်းပမယ်အကယ်ဒမီဆုပေးပွဲအတွက်ဒီရုပ်ရှင်ကအကောင်းဆုံးဇာတ်ကားဆုနေရာအတွက်တစ်ချိုရွေးခံထားရတာပါဒီဇာတ်ကောင်ကအကောင်းဆုံးဇာတ်ကားဆုတွေ Oppenheimer ရော Anatomy of a Fall နဲ့အရှင်းပြိုင်နေရတာဖြစ်ပါတယ်။သူကအကောင်းဆုံးမူရင်းဇာညွန့်ဆုနေရာတွေလည်းတစ်ကြိုရွေးချယ်ခံထားရပါတယ်ရှင
်။မအေးသန္နာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာရှင်အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာမနက်ဖြန်မလ9ရက်နေ့မှာကျင်းပဖို့ရှိတဲ့ပါတီတွင်းသမရပနာမရွေးချယ်ပွဲမှာသမရဟောင်းတန်နဲ့ထရမ့်ရဲ့အမည်စင်းကိုထည့်သွင်းခွင့်ရှိရမယ်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကမကြသေးခင်မိနစ်ပိုင်းအတွင်းကပဲဆုံးဖြတ်ချက်ချလိုက်ပါတယ်။တရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်ဟာတခြားပြည်နယ်တွေကလည်းအလားတူဝင်ပြန်ခွင့်မရှိဘူးဆိုတဲ့လှုပ်ဆောင်မှုတွေရှိလာမဲ့အရေးကိုတနည်းအားဖြင့်တားမြစ်ကန့်တတ်လိုက်တဲ့တနိုင်ငံလုံးကိုတက်ရောက်မှုရှိစေမဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။2020ပြည့်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့မဲရလက်ကိုပြောင်းလဲပစ်ဖို့ကြိုးစားခဲ့တာကြောင့်သမ္မတဟောင်းထရမ့်အနေနဲ့ပြည်내အလိုက်ကျင်းပနေတဲ့ပါတီတွင်သမ္မတလောင်းပနာမရွေးချယ်မှုတွေမှာပါဝင်ရှင်ပြန်ခွင့်မရှိဘူးဆိုတဲ့လျှောက်လဲချက်ကိုအမေရိကန်ပြည်ထောင်စုတရားရုံးချုပ်ကဒီကနေ့ဆုံးဖြတ်ပေးလိုက်တာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့အကြတဲ့ပြည်ပခါကိုဖြည့်ဆင်းရမှာထိရောက်တဲ့ရေးရုံတွေလှုပ်ဆောင်ဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိအမှတ်ပြုဖို့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်နေတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံခေါင်းဆောင်တွေနဲ့ဩစတြေးလျနိုင်ငံအစိုးရတို့ကိုမြန်မာအရေးလှုပ်ရှားသူတွေကဒီကနေ့တောင်းဆိုလိုက်ကြပါတယ်။မဲလ်ဘုန်းမြို့ကမြန်မာအရေးဆန္ဒပြပွဲမှာမြန်မာအရေးတက်ကြွလှုပ်ရှားသူတွေအပြင်ကမ္ဘောဒီးယားနိုင်ငံသားတချို့လည်းပူးပေါင်းပါဝင်ခဲ့ကြပါတယ်ခင်ဗျာ။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနော်လီယက်စတီနော်နဲ့ဂျိုဂေးစ်ဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မဆုမမ
VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America.